ဒီစနေကိုနိုင်မတည့်တော့နော်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုတနာရီ15မိနစ်ခန့်များအချိန်ပြီးတော့နိုင်ယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နှစ်2555ခုကောဇာတကြီး1384ခုအစံလာဇံ9ရက်2022ခုအေလာ29ရက်တောက်ကြံနေ့ညချမ်းခါကာလမှာအေယဝီတိုင်းဒေသကြီးကျိုင်လက်မြို့နယ်ဟွန်ယိုစိတ်ကျေးရွာအုပ်စုထလုကျေးရွာထလုကလေးကွင်းဘုန်းတော်ကြီးအကြောင်းတွင်မှဆင်ခြင်ကျင်းပတဲ့တတိယအကြိမ်မြောက်မြို့ပါကျေးဇူးဆက်တရားဝင်ဓမ္မတရားမှာဝင်လို့ဒီကနေ့သုဒ္ဓညာအဖြစ်ဖြင့်ဘေဒပေါင်းပြောကောင်းလို့ကိုမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုဟောကြားခွင့်ရပါတယ်။ဒီကနေ့သုဒ္ဓညာမှာမာတိအထူးရှင်များဖြစ်ကြတဲ့ဓမ္မဒါနအထူးရှင်များကတော့ကွယ်လွန်သူဥဒ္ဒရှိအားယေရှု၍ဇနီးတော်စံကြည်နှင့်တာမောင်ဝဲနိုင်ကိုမတန်တန်ဆွေမောင်အောင်တဲ့မိသားစုတို့ရဲ့ဓမ္မဒါနအကောင်းဆုံးကိုအကြောင်းပြုပြီးတော့တရားနာယူခြင်းကိုဝင်ရကြတယ်။အာရဒါနကုလရှင်တွေကတော့မောင်စုပိုင်မဆန်းဆန်းဝင်မိသားစုမှအချူရင်များဖြင့်ပြမွေဧကံဒါနကောင်းမှုများပြုကြတယ်လို့ဒီမှာဧတဘောင်တော်ကောင်းလို့ကိုယ်တော်ကောင်းမင်းပတ်သက်ပြီးတော့ဝမ်းမြောက်မှုပေါ်တာလို့ခေါ်ဆိုနိုင်ဒီဘုရားရှင်တို့ပကြပြီးတော့ပြပါလေ။အဒီတော့အလုံးသောဝေယဝိဇ္ဇာပြုလုပ်ကြတဲ့တက္ကရာကြီးဥမာကြီးများအလုံးသောကုသိုလ်ရှင်များရဲ့ဆောင်ရွက်ချက်ကိုအကြောင်းပြုပြီးတော့ဒီကနေ့ဓမ္မဒါနကုသိုလ်ပွဲအကြီးပြည်သမောင်တော်ကောင်းတို့မြတ်စွာဘုရားရဲ့တရားတော်များနာယူခြင်းကိုဝင်ရကြဘုရားတို့လည်းပဲမြတ်စွာဘုရားရဲ့တရားတော်များကိုဟောကြားပွင့်ရတယ်။အဲဒီတော့ဒီကနေ့ညတရားမပေါင်းသူတော်ကောင်းတို့ကိုဘုရားတို့ပါတရားဟောမှလည်းဆုလို့ရှိရင်အင်္ဂုတ္တရနိကေပိစကနိပတ်ပါဠိတော်မှာလာရှိတဲ့သူမနာတုတ်တန်ရဲ့နောက်ပြီးတော့သာယုတ္တနိကေမှာလာရှိတဲ့ဘုရားတို့အောက်ခတုတ်တန်ရဲ့ဝဇိမနိကေမာလာရှိတဲ့မကန်းဒေဝတုတ်တန်ရဲ့လို့တုတ်တန်ပေါင်းများစွာဆူဆင်းပြီးတော့ဒီကနေ့ညကောင်းတာဒီထက်ကောင်းတဲ့အရာတရားကောင်းစဉ်ပေးပြီးပေးတဲ့ပေါင်းတော်ကောင်းတို့ကိုဟောတော်ဖို့စီစဉ်ထားပါလေ။ကောင်းတာဒီထက်ကောင်းတဲ့အရာမြတ်စွာဘုရားရဲ့သာသနာတော်မြတ်ကြီးသာသနာတော်ဆိုတာအဆုံးအမလို့သိပေရပါတယ်။ဒါကိုပြည်သူပေါင်းသူတော်ပေါင်းတို့အားလုံးသိကြပြီးသားပါ။မြတ်စွာဘုရားဆုံးမထားတဲ့အဆုံးအမတွေကိုအစ်ချုပ်မယ်ဆိုလို့ရှိရင်မိမိတို့ရဲ့ဘဝကိုကောင်းတဲ့ထက်ကောင်းအောင်နေတတ်ဖို့ကောင်းတဲ့ထက်ကောင်းအောင်ကြိုးဆုံတတ်ဖို့ကောင်းတဲ့ထက်ကောင်းအောင်တွေးခေါ်စဉ်းစားတတ်ဖို့တန်တဲ့ညံ့ချမ်းဆုံးမထားတာလေးရှိပါမယ်။ကိုယ်တော်ကမှာတော့ဦးဇင်းတို့တွေမှာကောင်းတာတွေရှိသေးတာမှာဒါပေမဲ့ဓာတ်ထက်ကောင်းလို့ရပါသေးတယ်ဒီချက်ကလေးကိုစဉ်းစားသိခြင်းနဲ့ဘယ်နဲ့ဓာတ်ထက်ကောင်းလို့ရသေးတယ်ဓာတ်ထက်မေတ္တာတွေထားလို့မရဘူးလားမရပါဘူးဓာတ်ထက်စိတ်ကောင်းနှလုံးကောင်းနဲ့မွေးလို့မရဘူးလားမရပါဘူးဓာတ်ထက်ပို့ပြီးတော့ကိုချင်းတိလာတွေဖြူစင်အောင်တန်ရှင်းအောင်ထိမ့်သိမ့်မယ်ဆိုရင်ထိမ့်သိမ့်လို့မရဘူးလားကံကောင်းတာတွေကိုအများကြီးလုပ်လို့ရသေးတယ်။မြတ်စွာဘုရားရဲ့သာသနာတော်မြတ်ကြီးကလည်းပဲကောင်းတဲ့ထက်ကောင်းအောင်နေတတ်ဖို့ညွှန်ကြားထားတာ။မိမိတို့ကလည်းပဲကောင်းတဲ့အကျိုးအမူတွေတည်တာလေမိမိတို့ရဲ့ဘဝကိုပုံမပြီးတော့ချမ်းသာစေလိမ့်မယ်လို့ယုံကြည်တဲ့တရားတရားကလည်းရှိပြီးသားဆိုတော့အဝင်ဝင်ကြားကြတာပေါ့။ဟုတ်လား။ဒီတကယ်တမ်းတော့လည်းပဲကိုယ်ကိုယ်ကိုပူကောင်းအောင်နေလိုက်မှပူပြီးတော့ချမ်းသာတဲ့အဖြစ်ကိုရမှာချမ်းသာဒုက္ခတည်းဟူသောအကျိုးတရားတွေကောင်းမြတ်ခြင်းတည်းဟူသောအကြောင်းတရားကြောင့်ဖြစ်တာလို့ အားလုံးယုံကြည်လက်ခံကြပြီးသားမဟုတ်လားအေးကောင်းတယ်ဆိုတာကအကြောင်းတရားချမ်းသာတယ်ဆိုတာကအကျိုးတရားဒါကြောင့်ဒီကနေ့ညကောင်းမြတ်ခြင်းတွေကနေတစ်ဆင့်ချမ်းသာဒုက္ခတွေလို့တော့ပန်းနိုင်ခြင်းကိုအရောက်လှမ်းရမယ်တရားဓမ္မအပေါင်းတို့ရောတို့အတွက်ကောင်းတာတွေထက်ကောင်းတဲ့အရာတဲ့မြတ်စွာဘုရားကတဏှိတ္တဉာဏ်ရှင်ဆိုတော့ဘယ်တရားဘယ်တရားတွေဟာကောင်းနေဘယ်တရားဘယ်တရားတွေကတော့အဲ့ဒီကောင်းပါတယ်ဆိုတာထက်ပို့ပြီးတော့ကောင်းနေအေးဘယ်တရားဘယ်တရားကတော့အဲ့ဒီကောင်းတာတွေထဲမှာအကောင်းဆုံးပဲလို့အဲ့ဒါလို့ညွှန်ကြားတော်မူနိုင်တယ်။ဒါကြောင့်ညွှန်ကြားထားတဲ့အတိုင်းဒီနေ့ညတရားတော်မှာပေါင်းတော်ကောင်းလို့သိခွင့်ရကြပါဟုတ်လား။အေးကိုကိုကိုကောင်းတဲ့ကောင်းအောင်ကြိုးစားခြင်းရတဲ့ပုဂ္ဂိုလ်တွေအတွက်တရားကောင်းခြင်းကကောင်းတာတွေထက်ကောင်းတဲ့အရာတဲ့စတင်ပြီးတော့နိုင်ယူခြင်းယူကြရအောင်။ဒီတရားတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗေမြတ်ဉာဏ်ဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပေါင်းစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်သောရှိခိုးပူဇော်ကြအောင်စုအလုံးနဲ့ဥပဒေချီးပြီးတော့အာရုံပြုကြရအောင်ကရုဏာတိတလဟရယပညာပိဇောတဝိဟတမောဟဓမ္မံသာနရမရလောကကရုဝဏိသုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်ဤမြတ်သောစေနလုံးတည်းရှိတော်မူဝါမိထသောပညာပိဇောတဝိဟတမောဟဓမ္မံရဟတမေတိဟုသောအရာဝင်ဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖေဘွာတော်မူမိထသောသာနရမရလောကကရုလူနှင့်မြတ်တ္တဝါအနန္တတို့၏ကြောင့်ထီတံတို့အရေကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူဝါမိထသောဂတိဝိမုဒ္ဒံဒေဝမနုဿာနိရယာနေပိဋကတရိသနာယရှိငါတံသောဂတိရူပါနိသူတည်းကင်းလို့တော်မူပြီးထသောသူကတံသတ္တဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောသံဃာကောင်းဘုရားမြတ်စွာဘုရားဘုရားပြီးထသောဘုရားသစ္စာလေးယတရားမြတ်ကိုလက်ပေါ်တင်နာပရမင်းကဲ့သို့ပြန်သာတင်နေသည့်ဖြင့်ပိဋကဗျာရှင်ကိုယ်တော်မြတ်ကြီးကိုမယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပြည့်ညတ်ပရမတ်မာမူယုံနာတပြားဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဘောနိဝရဝါကာယဝစီမနောခြေ၍သုံးလီ द्वार ပနာမဖြင့်ဒုပွားယုကျုလက်ဆုံးမောကရှိခိုးဥညုပါ၏မြတ်စွာဘုရားကောင်းစားရတဲ့ကောင်းတဲ့အရာဒီလိုကောင်းမြတ်တဲ့တရားတွေများစွာရှိတဲ့အနက်ကပထမဦးဆုံးပြောလိုက်ခြင်းနဲ့ကောင်းတဲ့အရာဆိုတာပါလဲဆိုလို့ရှိဒါနာကောင်းမှုဣဒိဘာကောင်းမှုလဲဒါနာကောင်းမှုဒါနာကောင်းမှုဒီကောင်းမြတ်တာတွေအများကြီးစုဝေးနေတယ်ဒါကြောင့်မြတ်စွာဘုရားကဒါနာကောင်းမှုရဲ့ကောင်းမြတ်တဲ့အကြောင်းတွေကိုအများကြီးဦးဇင်းတို့တုတ်တန်ဒေသနာတွေထဲမှာအကျင့်တဝန်ဟောထားတာတွေရှိတယ်။အဲဒီတော့ဦးဇင်းတို့ကောင်းတာတွေကိုပြောတော့မယ်ဆိုရင်ဒါနကိုချန်ထားလို့မရဘူး။ဘုရားဘာသာဝင်သူတော်စင်တွေဖြစ်နေတော့ဒါနကောင်းမှုနဲ့လည်းပဲလူတိုင်းမကင်းနိုင်ကြဘူး။အခါအားလျော်စွာလူတန်းပေးကမ်းဆွန့်ကျင်နေကြတာပဲမဟုတ်လား။အဲဒါကြောင့်ဒါနနဲ့မကင်းနိုင်ကြတဲ့တရားတော်မှာတို့ဦးဇင်းတို့တွေအတွက်ဒါနနဲ့ပတ်သက်ပြီးတော့ဒါနဟာဘလောက်ကောင်းတယ်ဆိုတာကိုမသိတဲ့ဘုနာသိနေတယ်ဒါနဟာဘလောက်အကျိုးကြီးတယ်ဘလောက်ချမ်းသာစေတယ်ဆိုတာကိုသိရင်သိတဲ့လောက်ဒါနကောင်းမှုပြုတဲ့နေရာမှာပူပြီးတော့အကျိုးကြီးတယ်လှူတာချင်းအတူတူသိပြီးတော့လှူတာနဲ့မသိဘဲနဲ့လှူတာအကျိုးပေးခြင်းမတူနိုင်ဘူး ဒါနရဲ့အကျိုးကိုသိရင်သိသလားအဲ့ဒီဒါနကောင်းမှုရှင်ရဲ့ဒါနသည်ကျိုးပဲအင်မတန်ကြီးတယ်ဒီနေရာမှာဦးဇင်းတို့မဟာရှိစောဘုရားကြီးဟောကြားထားတဲ့တရားတော်တွေလည်းထုတ်လုပ်ပြီးတော့ပြောပြအောင်မယ်ဆရာကြီးကဘယ်လိုပြောထားလဲဆိုတော့ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူတဲ့ဒါနရင်မြတ်စွာဘုရားကတကယ်လို့လှူခဲ့မယ်ဆိုရင်ပေါ့လေမြတ်စွာဘုရားကရှင်သာတိပုတ္တရာကိုလှူတဲ့ဒါနကြီးဒါနနှမျိုးနော်ရှင်သာတိပုတ္တရာကမြတ်စွာဘုရားကိုလှူတဲ့ဒါနကြီးမြတ်စွာဘုရားကရှင်သာတိပုတ္တရာကိုလှူတဲ့ဒါနကြီးအဲ့ဒီဒါနတစ်ခုဘယ်ဒါနကအကျိုးကြီးမလဲလို့မေခွန်းလေးထုတ်ထားတယ်နော်ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူတယ်ဆိုတော့အလူခံပုဂ္ဂိုလ်ကမြတ်စွာဘုရားဆိုတော့အမြင့်မြတ်ဆုံးပုံညာဒါကတမျိုးနော်။နောက်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူတယ်တဲ့။ဟုတ်။အဲ့ဒီနေရာမှာမြတ်စွာဘုရားရဲ့ဒါနရဲ့ရှင်သာရိပုတ္တရာရဲ့ဒါနရဲ့ဘယ်ဒါနကအကျိုးကြီးလဲအကျိုးကြီးမလဲဆိုလို့ရှိရင်မြတ်စွာဘုရားရဲ့ဒါနကအကျိုးကြီးမယ်တဲ့။တကယ်ဆိုတော့ရှင်သာရိပုတ္တရာလည်းယဟန္တာဖြစ်ပြီးမြတ်စွာဘုရားလည်းယဟန္တာဖြစ်ပြီးဌာနကောင်းမှုတွေပြုလည်းပဲနောက်ဘဝဘဝဆိုတာဆင့်ရမရှိတော့တဲ့အတွက်ကြောင့်အကျိုးကတော့မပေးတော့ပါဘူးသို့တော့ပေးတဲ့လို့နားလည်းအောင်သူကနှိုင်းရှင်ပြီးတော့ပြလာတကယ်လို့အကျိုးပေးခဲ့မယ်ဆိုလို့ရှိရင်ရှင်သာရိပုတ္တရာလှူတဲ့ဌာနထက်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူတဲ့ဌာနတော့ပိုပြီးတော့အကျိုးကြီးနေတယ်ဘာဖြစ်လို့လဲဆိုတော့ရှင်သာရိပုတ္တရာကဌာနရဲ့အကျိုးကိုသိတာထက်မြတ်စွာဘုရားကဒါနရဲ့အကျိုးကိုတည်တာကပုံပြီးတော့ကြီးလို့ပဲဟုတ်ရလားအဲ့တော့ဒီနေရာမှာအလှပေးတဲ့ပုဂ္ဂိုလ်ရဲ့အတိဉာဏ်လေးအလှဒါနတစ်ခုကိုပြုတဲ့နေရာမှာအကျိုးပေးကြီးမကြီးဆိုတာကိုအဓိကကြိုးကန်မနေဘူးလားကြိုးကန်နေတယ်ဒါကြောင့်ဒကာဓမ္မတို့ကိုရှင်တို့ဒါနနဲ့မကင်းနိုင်တဲ့ပုဂ္ဂိုလ်တွေဒါနကောင်းမှုအကျိုးကြီးစေဖို့အတွက်ဒါနရဲ့အကျိုးပေးတွေအများကြီးသိထားဖို့မလိုဘူးလားမလိုဘူးဒါနဆိုတာဘယ်လိုအကျိုးကြီးလဲအကျိုးကြီးအောင်ဒါနကိုဘယ်လိုကျူအောင်မင်းအစရှိတဲ့ချင်းဒါနနဲ့ပတ်သက်ပြီးတော့ကြည်ကြဲဝန်းဝန်းမသိနိုင်ဘူးလားသိတယ်လေဒါကြောင့်ဒါနဟာအင်မတန်ကောင်းတယ်ဆိုတာဥစဉ်တို့အခြေခံကစပြီးတော့ပြောရတာဟုတ်ရဲ့လားအေးအဲ့ဒီတော့ဒါနဒီဘယ်လောက်ကောင်းတယ်ဆိုတာကိုပေါ်လွင်ထင်ရှားစေဖို့တုတ်တန်ဒေသနာအများကြီးရှိတဲ့အနေနဲ့ဒီကနေ့ညတော့ဥစဉ်တို့တုမနာတုတ်တံဆိုတာကိုထုတ်လုပ်ပြီးတော့ပြောပြခြင်းတယ်။ယေရှုဘုရားတည်းကကောသလမင်းကြီးရဲ့တမီးပါတုမနာမင်းသမီးဆိုတာအင်မတန်ထူးခြားတဲ့မင်းသမီးပါသူမွေးတော့သူမွေးတဲ့အချိန်မှာပဲကောင်းငင်ကနေပြီးတော့မြင့်လေးပန်းနေရွာချတယ်လို့ဆိုတယ်။အဲ့လိုသူကထူးခြားတယ်။ရှေးဆုတော်နဲ့လာခဲ့တဲ့ပုဂ္ဂိုလ်။ဒါကြောင့်ဖခင်မဲတော်ကြီးကအော်ငါတမီးလေးကသူနာမည်ကိုသူကိုယ်တိုင်ယူလာတာပဲဆိုပြီးတော့မြက်လေးပန်းလို့အဓိပ္ပာယ်ရတယ်သူမနာလို့နာမည်ပေးတာအဲ့ဒါသူငယ်ငယ်လေးတည်းကစပြီးတော့မြတ်စွာဘုရားသာဝတိပီကိုကြွလာတော့ဟိုမင်းသမီးလေးတွေသူ့လိုအတူတူမွေးလာတယ်900လောက်ရှိတယ်အဲ့ဒါယထာပေါင်း900နဲ့မြတ်စွာဘုရားကိုထွက်ပြီးတော့ဂျူကြတော့မြတ်စွာဘုရားတရားဟောတော့အဲ့ဒီမှာသူတို့သောတာပန်ဖြစ်တယ်သောတာစီစီငငယ်ရွယ်နဲ့သောတာပတိမဉ္ဇဉ်ပုံဉ္ဇဉ်ကိုရထားတဲ့မင်းသမီးတစ်ပါးပေါ့နော်အဲ့ဒီမင်းသမီးကမေးလျှောက်လို့ဒီသုမနာတုတ်တံဆိုတာဖြစ်ပေါ်လာတာအဲ့ဒီသုမနာမင်းသမီးကမြတ်စွာဘုရားကျောင်းတော်ကိုရောက်လာပြီးတော့ဗာမေးတယ်ဆိုတော့မြတ်စွာဘုရားတဲ့ပုဂ္ဂိုလ်2ယောက်ရှိတယ်တဲ့အဲ့ဒီပုဂ္ဂိုလ်2ယောက်မှာယုံကြည်မှုတတ္တတရားရှိတာချင်းနဲ့တူတယ်ကိုယ်ကျင်တရားကောင်းတဲ့တည်လန့်ရှိတာချင်းနဲ့တူတယ်။ပြင်းပြထိုးထွင်းနာလေတဲ့ပညာရှိတာချင်းနဲ့တူတယ်။သုံးလုံးတော့တဒ္ဒါရဲ့တည်လန့်ရဲ့ပညာရဲ့ဒီသုံးခုရှိတာချင်းတူတယ်။ဒါပေမဲ့ပုဂ္ဂိုလ်တစ်ဦးတစ်ယောက်ကဌာနကောင်းမှုရှိတယ်။ပုဂ္ဂိုလ်တစ်ဦးတစ်ယောက်ကတော့ဌာနကောင်းမှုမရှိဘူး။အဲ့ဒီဌာနရှိတာနဲ့မရှိတာပဲကွာနေတဲ့ဒီပုဂ္ဂိုလ်နှစ်ယောက်ဒီသွားကြတဲ့အခါနတ်ဖြစ်ကြပြီဆိုရပါစို့သရတရားရဲ့တိလရဲ့ပညာရဲ့ရှိတာဆိုတော့နှစ်ယောက်စလုံးနတ်တော်ဖြစ်မှာပဲလေအနည်းဆုံးအဲ့လိုနတ်ဖြစ်ပြီဆိုလို့ရှိရင်အဲ့ဒီဒါနပါတဲ့နတ်နဲ့ဒါနမပါတဲ့နတ်ဟာတူနိုင်ပါလားလို့ဒီမေးခွန်းလေးပေးတာ ဆိုလိုတာကဒါနကောင်းမှုသည်တတ္တဝါတွေကိုထူးခြားအောင်လုပ်နိုင်သလားဒီမိဘမေးတာဒီမိဘမေးတာကလည်းသူကအကြောင်းမဲ့မေးတာမဟုတ်ဘူးသူ့မှာအင်မတန်ထူးခြားဆန်းကျင်တဲ့အဖြစ်အပျက်တစ်ခုကိုသူကတွေ့ခဲ့လို့မြတ်စွာဘုရားကိုမေးတာဘာတွေ့တာလဲဆိုတော့ဦးဇင်းတို့ကောသလမင်းကြီးမှာကြီးမမွေးတဲ့အက္ခမဟိတိမိဘခေါင်းကြီးကမွေးတဲ့သားတော်လေးတစ်ပါးတကယ်လာသားလေးပဲရှိသေးတယ်အဲ့ဒါနာမည်မဲ့တဲ့မင်္ဂလာလုံးမင်းဆိုပြီးတော့သားတော်လေးကိုရင်မိုးချုပ်ပြီးတော့ဟိုဦးဇင်းတို့အင်မတန်ပိုးထိုက်ပြန်တဲ့ယတနာပခက်ထဲမှာထည့်ပြီးတော့တိတ်ထားတယ်။အဲ့လိုတိတ်ထားပြီးတော့ဒီကလေးတွေကိုကောင်းကောင်းမွန်မွန်ပြည့်စုံဖို့ဆိုပြီးတော့မိဖုရားတွေအတင်းတော်တွေအကုန်လုံးကတဏှာရာမှာသွားပြီးတော့ဒီကလေးတွေအတွက်ပြင်းစင်နေဆုံးပြင်းစင်နေတော့အဲ့ဒီယတနာပခက်ထဲမှာတိတ်ထားတယ်ဝိရင်ရတာဖြစ်တဲ့လာလားအရွယ်ပါလေးကမင်းသားလေးကနိုးလာအဲ့ရကနိုးလာတော့သူ့ကိုဆက်ဆက်ပါပါပြင်ရှင်ပြီးတော့ထီးဖြူလေးပါလေးနဲ့မိုးထားအဲ့ဒီထီးဖြူလည်းမြင်ရောဒီကလေးကဇာတိတရညာရတယ်။အော်ငါဒီလောက်ကြီးကျယ်တဲ့စီစဉ်ဘယ်ဘဝကဘလို့အကြောင်းကြောင့်ရလာတော့သူ့ပြန်ပြီးတော့မှတ်မိတယ်။မှတ်မိတော့အော်ငါကတ္တပမြတ်စွာဘုရားတစ်ထက်တော်ခါတော့မှငါယဟန်တပါဖြစ်ခဲ့တာပဲ။အဲ့ဒီယဟန်ဘဝတုန်းကငါတာရဏိယဝတ်ဆိုတဲ့အဓိကအဖြစ်တော့ကိုယ်အလှခံလို့ရထားတဲ့စွန့်ပစ္စည်းပေါ့နော်အဲ့ဒါကိုယဟန်သံဃာတွေကိုမပေးပဲမလှူပဲနဲ့မစားခဲ့ဘူးကိုတနည်းအားဖြင့်တော့ဒါနကောင်းမှုကိုအင်မတန်သူဆွဆွမြင်းမြင်းပြုခဲ့တာအဲ့ဒီဒါနကောင်းမှုရဲ့အကျိုးပေးကြောင်းငါအဲ့ဒီဘဝကတည်တော့ပြန်တော်မူတော့ငါနတ်ဖြစ်ပြီနတ်ဘဝကလည်းငါသူဒီနေကြတော့လူဖြစ်တယ်အဲ့ဒါလို့နဲ့မာဒီကာမဘုံမှာစုံကြီးဆန်ကြီးကောင်းမြတ်တဲ့ဘဝမှာကြီးပဲနေပြီးတော့တခုဟယ်လိုအခုငါမင်းရှင်မင်းရဲ့သားလားဖြစ်နေပါလားအဲအဲ့ဒီငါကတ္တပမြတ်စွာဘုရားလက်ထက်တော်မှာယဟန်ဘဝတော်ဟာငါနဲ့တကယ်ချင်းအင်မတန်ခင်တဲ့ယဟန်တစ်ပါးလည်းရှိခဲ့တယ်သူအကုန်လုံးမှတ်ရတယ်အဲ့ဒီငါတကယ်ချင်းယဟန်ကတော့ဒါနကောင်းမှုပြုလာမှာဘာသာနာမပါဘူးအဲ့ဒီငါတကယ်ချင်းယဟန်ခုဘယ်မြန်ရောက်နေပါလဲလို့သူကစဉ်းစားတော့တိုက်တိုက်ဆိုင်ဆိုင်ပဲသူ့ရဲ့တကယ်ချင်းယဟန်ကဘေးရောက်နေတော့ဆိုတော့သူ့ရဲ့ဘေးမှာပဲရှိတယ်။သူ့ရဲ့ဘေးမှာဟိုဝါကုတ်ပြစ်ကလေးပေါ်မှာအနည်းဆုံးကလေးကိုခေါင်းဖုတ်ပြီးတော့သိထားတာ။သူ့လိုပဲကလေးလေးတယောက်။အဲ့ဒါအထင်းတော်ရဲ့သာနာဖြစ်တယ်။နော်သူအပေလေးပါကတော့သူလည်းမကြပါဘူး။သူလည်းပဲတိလားတရားတိလားပညာတရားတွေရှိခဲ့တာဆိုတော့အဲ့ဒီလိုသူ့ရဲ့တကယ်ချင်းကိုမြင်တော့အဲ့ဒီဘင်းကြီးရဲ့သာမင်းသားလေးကလှမ်းပြီးတော့စကားပြောတယ်ဒီငယ်ချင်းမင်းကငါပြောခဲ့တယ်ပေါ့လားအဲ့ဒီတုန်းကတန်တရားဆိုတာဘလောက်ရှိလဲအောင်သူရှောင်းလန်းရမယ်မသိဘူးဒါကြောင့်ဒါနကောင်းဖို့ကိုအားဖို့ရတခုအနေနဲ့ငါပြုတ်သွားလို့မင်းကပြောခဲ့တယ်အဲ့ဒီတုန်းကမင်းငါစကားကိုနားမထောင်လို့ဟောမင်းအခုစဉ်းစဉ်းရဲရဲအထင်းတော်ရဲ့သားမင်းလာဖြစ်ရတယ်နော်အဲ့ဒါလို့ပြောတော့ဟိုမှာဝါကုတ်ပြစ်ပေါ်မှာစဉ်းစဉ်းရဲရဲအိတ်နေတဲ့ကလေးကအားချမခံဘူးသူကလည်းယဟန်တပါးဘဝကလာလာဆိုတော့သူ့မှာပညာရှိတယ်ဉာဏ်ရှိတယ်အဲ့ဒီတော့ဘာပြန်ပြောလဲဆိုတော့တကယ်ချင်းရမင်းကယတနာပခက်ထဲကနေရလို့မာနတွေကြီးမနေပါနဲ့တဲ့မင်းရဲ့ယတနာပခက်ဆိုတာလည်းပဲပထဝီအဘောတေဇောဝါယောနဲ့တိဆောက်ထားတဲ့ဓာတ်ကြီးလေးမှာအစုအဝေးမှာပဲငါအောက်မှာရှိတဲ့ဝါပခက်ဆိုတာဝါကုတ်ပြည့်ဆိုတာလည်းပဲပထဝီအဘောတေဇောဝါယောနဲ့တိဆောက်ထားတဲ့ဓာတ်ကြီးလေးမှာအစုအဝေးပါပဲတေမထူရဘူးလို့ပြောတယ်ဘယ်တော့ထူးတယ်လို့ထင်လားမထူးဘူးလို့ထင်လားအမှန်တိုင်းပြောစမ်းပါဟင်ယတနာပခက်နဲ့ဝါကုတ်ပြင်ထူးသလားမထူးဘူးလားထူးတာပေါ့ထူးလို့မို့ယူရင်ဘယ်ဟာကိုအရင်ပြေးယူမှာလဲယတနာပခက်ကိုယူမှာပေါ့သို့တော့ပရမတ်ထအမြင်နဲ့ကြည့်မယ်ဆိုရင်ကောမမှန်ဘူးလားမှန်နေအဲ့ဒါလည်းမထူးရဘောတိဇောဝါယောနဲ့တကြီးလေးပါနဲ့တိဆောက်တာကိုယ်ကလည်းမထူးရဘောတိဇောဝါယောတကြီးလေးပါနဲ့တိဆောက်တာသို့တော်လည်းပဲတကြီးလေးပါချင်းတူတော်လေးပဲဒါကဓမ္မတော်ဦးရှင်တို့လောကီလူသားတွေတန်ဖိုးထားတာချင်းတွေ့နိုင်မလားမတွေ့ဘူးတကယ်တန်ဖိုးရှိတာချင်းကိုတွေ့သလားမတွေ့ဘူး အဲ့တော့ဒူလာကိုလည်းသိရမယ်မဒူလာကိုလည်းသိရတယ်အဲ့တလိုကလေးနှစ်ယောက်ကအချီအချပြောနေတာပေါ့ငါဘောင်ကလေးဘလို့ရင်းဖြစ်နေလဲမသိဘူးလို့လာကြည့်တယ်သူမလားမင်းသမီးကတကားဝါသားအရောက်အဲ့ဒီစကားလေးကိုကြားတာကြားလာတယ်သူတို့စကားပြောလာပြတ်တော့မှဆိုလာတယ်သူကလည်းတကားဝါကအသာပဲရက်ပြီးတော့နားထောင်တာအကုန်လုံးလုံးစည်ပတ်စည်သူကြားရတယ်ကြားရတော့အော်တဲ့ကောင်းလိုက်တာအကြည့်စမ်းမအောင်တော့လာသားကလေးတွေကဒီလိုဓာတ်တံပရမတ်တံနေနဲ့စကားတွေကြီးကြီးကျယ်ကျယ်ပြောနေလိုက်တာမဖြစ်စဘူးထူခဲပါပြီတကယ်လို့ဒီအကြောင်းအရာတွေကိုငါတင်းမြေမိဖုရားရဲ့ငါရဲ့အမေဒီအဖေဒီခမဲတော်တွေဘယ်တော်တွေကိုပြောလိုက်မယ်ဆိုလို့ရှိရင်ဒါတွေလူမဟုတ်ဘူးဘလူလေးတွေနေမှာဆိုတော့သူတို့ကတတ်မြတ်ပြင်အခဲဆိုပြီးတော့အဲ့တော့ငါမစုဘုံမှာမပြောတော့ဘူးသုံးလောကထွန်းတတ်မြတ်ညူမြတ်စွာဘုရားကိုပဲငါကရှောက်တော့မယ်ဆိုပြီးတော့မြတ်စွာဘုရားကြီးကိုသူကရောက်လာတာနော်ဒါနပါတဲ့ယဟန်နဲ့ဒါနမပါတဲ့ယဟန်အဲ့ဒီယဟန်နှစ်ပါးကအစင်ဆက်ဖြစ်လာတဲ့ဒီကလေးနှစ်ယောက်ရဲ့အကြောင်းကိုသူသိပြီးတော့ကြောက်လာတာဒါကြောင့်သူကမိဘကိုစီမံလာတာလူနှစ်ယောက်တရားတရားရှိတာချင်းတူတယ်သီလရှိတာချင်းတူတယ်ပညာရှိတာချင်းတူတယ်သို့သောဒါနရှိတာချင်းမရှိတာချင်းမတူဘူးအဲ့လိုဒါနရှိချင်းမရှိချင်းပွဲပြားနေတဲ့ဒီလူနှစ်ယောက်တေးသွားပြီဆိုတော့နောက်ဖြစ်တဲ့အခါမှာတူနိုင်မှမလားလို့သူမမေးဘူးလားမေးတယ်။အဲ့ဒီတော့မြတ်စွာဘုရားကဘယ်လိုဖြေလဲဆိုတော့ခြေသမီးသူမလားမတူနိုင်ဘူးတဲ့ဒါနပါတဲ့နှက်နဲ့ဒါနမပါတဲ့နှက်မတူနိုင်ပါဘူးတဲ့ဘယ်လိုမတူသလဲဆိုတော့ဒါနပါတဲ့နှက်ဒီဒါနမပါတဲ့နှက်ကိုအရာဌာန၅မျိုးမှာလွှမ်းမိုးပြီးတော့တာတော်နေတဲ့ဘယ်နေရာမှာတာလဲဆိုတော့နတ်မှာဖြစ်တဲ့အသက်ဒါနပါတဲ့နတ်ကဒါနမပါတဲ့နတ်ထဲနတ်သက်ပူပြီးတော့ရှိတယ်မိသားကြီးအိုနတ်ဒီမှာနတ်သက်ဘလောက်ဆိုပြီးတော့အကျဉ်းမြတ်သတ်မှတ်ထားတာတွေတော့ရှိတာပေါ့နော်သို့တော့ဒီဒေသနာဒီသုတ်တံကိုထောက်ထားပြီးတော့နတ်ဒီမှာလည်းပဲအသက်အတန်းမတူနိုင်ဘူးဆိုတာမသိရဘူးလားသိရတယ်ဒါနပါတဲ့နတ်ကဒါနမပါတဲ့နတ်ထဲနတ်တို့ရဲ့ဖြစ်တဲ့အသက်မှာတန်တယ်နတ်မှာဖြစ်တဲ့အရှင်ဒါနပါတဲ့နတ်ကဒါနမပါတဲ့နတ်နဲ့ပူပြီးတော့တင့်နေတယ်နော်ပြီးတော့နတ်မှာဖြစ်တဲ့ချမ်းသာတဲ့သူကျတော့ပူပြီးတော့ဒီဘင်ကကျင်းဝန်းသွားပြီဟုတ်လားဒီနောက်ပြီးတော့နတ်မှာဖြစ်တဲ့ကြုံစောခြင်းနတ်ပြည်မှာလည်းပဲနတ်မကြီးတဲ့နတ်မကြီးဘူးအရှင်ဝါရှိတဲ့အရှင်ဝါမရှိဘူးဆိုတာလေရှိသေးတာပဲဟုတ်ရဲ့လားဒီနတ်မှာဖြစ်တဲ့ကြုံစောခြင်းနဲ့ပြီးတော့နတ်မှာဖြစ်တဲ့အဆူရခြင်းဒီငါမျိုးနဲ့တာတော့လေတဲ့ဒါနပါတဲ့နတ်ကဒါနမပါတဲ့နတ်ချက်တပိတဘောင်တော်လို့သဘောပေါက်ရမှာပါဒါနကောင်းမှုဒီတတ္တဝါတွေကိုထူးခြားမြင့်မြတ်အောင်တာလုံးအောင်ဒါနမပါတဲ့ပုဂ္ဂိုလ်တွေတဲ့တာလုံးထူးခြားအောင်စွမ်းဆောင်နိုင်တဲ့အစွမ်းတတ္တိရှိဘူးလားရှိတယ်အဲ့ဒီမှာသုမနာမင်းသမီးကဆက်ပြီးတော့ပြီးတယ်မြတ်စွာဘုရားလည်းအဲ့ဒီဒါနပါတဲ့နတ်နဲ့ဒါနမပါတဲ့နတ်နဘောမှာတတန်းရှိလို့ရှုတည်လို့လူဖြစ်ပြီဆိုရင်ဟောအဲ့ဒီလူနှစ်ယောက်တူနိုင်ပါလားတဲ့မတူနိုင်ဘူးချစ်သမီးတဲ့ဘလို့မတူနိုင်တာလဲဆိုဒါနပါတဲ့လူသားကဒါနမပါတဲ့လူသားတဲ့အကြောင်းငါမျိုးအရာဌာန၅မျိုးမှာကဲမိုးတန်လို့ပြီးတော့လွှမ်းမိုးနိုင်တယ်အဲ့ဒါပါလဲဆိုတော့လူမှာဖြစ်တဲ့အသက်ဟောလူရင်းတူမလို့တချို့အသက်ရှိတယ်တချို့အသက်တူတယ်ဒီလာကောင်းမှုဒီအသက်ပြူခြင်းအသက်ရှိခြင်းကိုပြတ်ထန်းနိုင်တဲ့အပိုင်းကဏ္ဍရှိသလိုဒီဒေသနာတော်ကိုထောက်ပြီးတော့ဒါနကောင်းမှုဒီလည်းပဲတတ္တဝါတွေကိုအသက်ရှိခြင်းအသက်တူခြင်းကိုလွန်ကိုနိုင်တယ်ကျုပ်ကိုင်နိုင်တယ်ဆိုတာမသိရဘူးလားသိရတယ်ဒါနပါတဲ့လူကဒါနမပါတဲ့လူထက်လူမှာဖြစ်တဲ့အသက်ပါတဲ့တော့တာတယ်လူလို့မှာဖြစ်တဲ့အရှင်ဟောဒါကြတော့ပြောဖို့အင်မတန်ကောင်းသွားပြီကမ္ဘာမှာလူရင်းသား6000ကျော်ရှိတယ်လို့ကြားဘူးတယ်နော်တူပါလားတယောက်နဲ့တယောက်မတူဘူးတစ်မျိုးစီလေးတော့ क्वे နေတာပဲအဲ့ဒီမှာတတ္တဝါတွေယုံချင်းမတူဘူးမလို့တူညီတဲ့ဆန္ဒလေးရှိတယ်လို့သိကြတယ်အဲ့ဒါကဘာလဲဆိုတော့အင်မတန်လှချင်တယ်ကိုကိုပြည်တဲ့မလှချင်တဲ့လူဘယ်သူရှိလဲအေးအသက်ကြီးလာလို့တပြေးပြေးနဲ့ယူရင်းအုံမင်းလာမတတ်တာလို့လားဒီတိုင်းငြင်းနေရလောက်ရတော့တော့ပြန်ပြီးတော့အံတူရသေးတာပဲအမတူတို့အတူတို့မရတဲ့တနေ့ခံတော့ခံရတာပေါ့လေဟုတ်လားဒါပေမဲ့လုံရတော့ကလေးတော့လုံချတယ်ပေါ့လားအေးအဲ့ဒါလိုလူလို့မှဖြစ်တဲ့အစင်အာဖြင့်လ လွန်မှုခြင်းနဲ့တာလွန်ခြင်းနဲ့ဆိုလို့ရှိရင်ဒါနာကောင်းမှုရှိအောင်ကြိုးစားရမယ်ဟုတ်လားလူမှာဖြစ်တဲ့အသက်လူမှာဖြစ်တဲ့အစဉ်လူမှာဖြစ်တဲ့ချမ်းသာချမ်းသာကြတော့လည်းပဲကျင်းဝန်းသွားပြီငွေကြေးချမ်းသာတာလည်းချမ်းသာတာပဲစိတ်ချမ်းသာတာလည်းချမ်းသာတာပဲအစားအသောက်ရရအစဉ်ကြည်တာလည်းချမ်းသာတာပဲချမ်းသာတဲ့လည်းပဲကအခြေကြီးနော်ဒါနာကောင်းမှုပါတဲ့ပုဂ္ဂိုလ်ဒီလူဘဝလူဖြစ်ပြီဆိုရင်ဒါနာကောင်းမှုမပါတဲ့ပုဂ္ဂိုလ်တဲ့အစသရေရတာပြီးတော့ချမ်းသာတယ်။ဒါလည်းလူချင်းတရားကောင်းတာပဲ။ဟုတ်လား။နောက်ပြီးတော့လူမှာဖြစ်တဲ့ကြော်စောခြင်းလူတွေမှာအရှိန်အဝါကြီးတယ်အရှိန်အဝါမကြီးဘူးနာမည်ကြီးတယ်နာမည်မကြီးဘူးလူတိများတယ်လူတိမများဘူးမရှိဘူးလား။ရှိတယ်။ဒါနာကောင်းမှုပါတဲ့ပုဂ္ဂိုလ်ကျတော့ဒါနာကောင်းမှုမပါတဲ့ပုဂ္ဂိုလ်တဲ့ကြော်စောခြင်းကြီးတယ်။နောက်ပြီးတော့လူမှာဖြစ်တဲ့အစိုးရခြင်းနဲ့ဒါလည်းပဲအရေးကြီးတာပဲတချို့ကိုမိသားစုကိုကိုပြောရပြီးအောင်မလုပ်နိုင်ဘူးကိုမိသားစုလေးတစုကိုတော့အစိုးမရဘူးပေါ့ဟုတ်ရဲ့လားတချို့ကြတာလည်းကိုပြောနိုင်ရင်ပြီးတယ်အခုတရွာလုံးပြီးတယ်ကိုတမျိုးလုံးပြီးတယ်ဘာတွေကွာသွားတာလဲနော်ဘဝဘဝကကုသိုလ်ကောင်းမှုအနေအများကွာသွားတာလို့အကြံဉာဏ်သုံးသပ်လို့မရဘူးလားရတယ်ဒီနေရာမှာတော့ဒါနအကြောင်းကိုပြောနေတာဆိုတော့ဒါနကောင်းမှုကြီးကျယ်ခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်ကြရဘောမှာလူမှရှိတယ်အစိုးရခြင်းသူမှအင်မတန်ကြီးတယ်ဟုတ်ရဲ့လားအဲ့တော့အကြောင်းဘယ်နှမျိုးနဲ့ကဲမို့တာလို့လည်းငါမျိုးဟုတ်ရဲ့လားအဲ့ဒီလိုမြတ်စွာဘုရားကအမိန့်ရှိတော့သူမနာပင်သမီးကဆက်မေးတယ်ရှင်ဘုရားတဲ့အဲ့ဒီလူနှစ်ယောက်သုတိစိတ်ချတော့ဝေလုံးလေးစားရောက်ပြီးတဲ့နောက်အဲ့ဒီလူနှစ်ယောက်တံဝေကရလို့ယဟန်ပြုကြပြီဆိုတော့ဟောအဲ့ဒီယဟန်နှစ်ပါးမှာတူနိုင်ပါလားနော်တရာတိကပညာရှိတာချင်းတူတယ်ဒါနရှိတာမရှိတာပဲကိုပြားတာဒီလူနှစ်ယောက်ကဖြစ်သွားပြီလေယဟန်ပြုသွားပြီယဟန်ပြုသွားပြီဆိုရင်သူတို့နှစ်ယောက်တူနိုင်သလားဆိုတော့မြတ်စွာဘုရားကမတူနိုင်ဘူးဘယ်လိုမတူနိုင်တာလဲဆိုတော့အကျဉ်းအချင်းတော့ပစ္စည်းလေးပါနဲ့မြတ်စွာဘုရားခွဲခြားပြတယ်ဒါနပါသောယဟန်သည်ညာသောအဖြစ်အရှင်ဘုရားဒီသင်္ကန်းလေးကိုဝတ်ပါဗျာတပည့်တော်တို့ကိုတနာသောအဖြစ်ချီးမြှောက်သောအဖြစ်ဝတ်ပါဗျာလို့ဒကာဒကမတွေရဲ့တောင်းပန်ခြင်းကိုခံရပြီးပါပဲဝတ်ရတာများတယ်တဲ့အတောင်းမှမခံရဘဲနဲ့ဝတ်ရတာနည်းတယ်နော်ဆုံးဖုံးပေးပြီဆိုတော့လည်းအရှင်ဘုရားဒီဆုံးလေးကိုဖုံးပေးပါဗျာဟုတ်အဲ့ဒါလို့ဆုလိုတာကတော့ပစ္စည်းလေးပါသောသင်္ကန်းကြောင့်စီကြောင့်ဆိုရင်လည်းအကောင်းသားပေါ့ဟုတ်ရလားစေပစ္စည်းဆိုရင်လည်းပဲမပူမပေးမကြောက်မကြပြည့်ပြည့်စုံစုံအထက်တန်းကြတဲ့စေပေါ့အဲ့ဒါလိုမျိုးပစ္စည်းလေးပါနဲ့ပတ်သက်လာလို့ရှိရင်ဒကာရမတွေရဲ့တောင်းပန်ခါရပြီးတော့ဖုံးပေးပါဖေရသုံးဆောင်ပါဖေရဆိုတဲ့ဇကားတွေရဲ့ဇကားတွေနဲ့လည်းသူဖုံးပေးသုံးဆောင်ရဒါနကောင်းမှုမပါတဲ့ယဟန်ကြံတယ်ဆွမ်းဆိုရင်လည်းပဲရှာရှာပါပါသင်္ကန်းဆိုရင်လည်းပဲချွတ်ချွတ်ငယ်ငယ်ကြောင်းဆိုရင်လည်းပဲအဖြစ်ပေါ့ဟုတ်ရလားအဲ့ဒါလိုမျိုးဒါနပါတဲ့ယဟန်နဲ့ဒါနမပါတဲ့ယဟန်ယဟန်ချင်းတူတာတောင်မှအကျိုးပေးခြင်းမတူပါဘူးအဲ့ဒီမှာသူမနာမင်းသမီးကဆက်ပြီးတော့ပြီးတယ်ရသော်ဗျာတဲ့အဲ့ဒီယဟန်နှစ်ပါးတရားအထုံကြလို့ကိလေသာကုန်ခန်းယဟန်နာဖြစ်ပြီးဆိုတော့ထူးခြားမှုရှိပါသေးသလားတဲ့အဲ့ဒီကြတော့ရသော်ဗျာကမလို့ရှင်းလဲဆိုတော့ယဟန်နာဖြစ်သွားပြီဆိုရင်တော့ထူးခြားမှုမရှိတော့ဘူးနော်ဒီဘချမ်းသာဝိမုတ်တိရတ္တလွံ့မြောက်မှုချမ်းသာကိုခံစားတဲ့နေရာမှာကြတော့အတူတူပါပဲအဲ့ဒီကြမှာတူတော့တာဟုတ်လားအဲ့ဒီတော့ဒကာမတို့ဝိနည်းတို့ဘယ်လိုနားလည်ရပါလဲဆိုတော့ယဟန္တာမဖြစ်မချင်းဒါနာကောင်းမှုဆိုတာတတ္တဝါတွေကိုအနိုင်အမြင့်ဖြစ်အောင်ဖန်တီးနိုင်တယ်ဆိုတဲ့သဘောတရားဟုတ်ရဲ့လားဒါကြောင့်ဒါနာကောင်းမှုဒကာမတို့ဝိနည်းတို့ဒီဘောယဟန္တာဖြစ်အောင်လုံးနိုင်ရသေးမှာမဟုတ်ဘူးလို့ဦးရှင်ကတော့အကြံဉာဏ်အဖြစ်အဲ့လိုသုံးသပ်တယ်ဟုတ်လားအတ္တတန်တရားမှာဘဝပေါင်းများစွာစင့်ကြရအောင်ပါကိုယ့်ရဲ့အနာဂတ်တန်တရားဘယ်လောက်ရှည်လင်းရတယ်လို့မသိနိုင်ရသေးဘူးဒါကြောင့်ဒါနကောင်းမှုကိုအာဟုတစ်ခုအနေနဲ့ပြုပြီးတော့ဒီကောင်းမြတ်တဲ့အရာကိုမိမိတို့တန်တရားရှိအောင်ကြိုးစားတယ်မဟုတ်လားကြိုးစားတယ်နေအဲ့တော့ဒါဦးရှင်တို့သုမနာသုဒ္ဓံရဲ့အတိချုပ်အဲ့တော့ဒါနာကောင်းမှုဒီတတဝါလေးကိုအင်မတန်ကောင်းမြတ်စေတယ်ဆိုတာကိုသိပြီးတဲ့နောက်မှာအဲ့တော့ကောင်းစေတဲ့ဒါနာကောင်းမှုကိုအကျိုးကြီးအောင်ဘယ်လိုပြုကြမလဲဆိုတာလေးကိုတော့နည်းနည်းပြောချင်သေးတယ်ဟုတ်လားဒီနေရာမှာဦးဇင်းတို့ စလင်္ကဒါနသုဒ္ဓံဆိုပြီးတော့အင်္ဂုတ္တပါဠိတော်စက္ကန့်ဒီပတ်မှာမြတ်စွာဘုရားဟောထားတယ်။ဒါနကောင်းမှုတစ်ခုပြုတဲ့နေရာမှာအင်္ဂါ၆ပါးနဲ့သာပြည့်စုံအောင်ပြုစုံပြုနိုင်မယ်ဆိုလို့ရှိရင်တဲ့အဲ့ဒီဒါနရဲ့အကျိုးလေးတွေဘယ်၍ဘယ်မြတ်ရှိတယ်လို့ဘယ်သူမှတိုင်းတာပြလို့မရနိုင်ဘူး။အင်မတန်ကြီးတယ်ပေါ့နော်။သမုဒ္ဒရာတဲ့ကရည်လေးကိုဘလောက်များတယ်လို့ပြည်တော်တို့တင်းတော်တို့ ਨੇ ရှင်းတွင်လို့မရသလိုပဲဒါနကောင်းမှုတစ်ခုတင်ငါ၆ပါးနဲ့သာပြည့်စုံအောင်ပြုမယ်ဆိုလို့ရှိရင်အကျိုးပေးအဲ့တော့ကြီးတဲ့အဲ့တော့အင်္ဂါ၆ပါးဆိုတာကဘာလဲဆိုတော့အလူပေးတဲ့ပုဂ္ဂိုလ်ရဲ့ဘက်ကအင်္ဂါ၃ပါးအလူခံတဲ့ပုဂ္ဂိုလ်ရဲ့ဘက်ကအင်္ဂါ၃ပါးအလူပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးကဘာတွေလဲဆိုတော့မလူခင်ရှိအဖို့မှာစိတ်ထဲမှာဝမ်းမြောက်ဝမ်းသာရှိရမယ်။ဘာဒနာကောင်းမှုပြုရတော့မယ်။ငါတို့အာဟုတစ်ခုရတော့မယ်လို့ဝမ်းမြောက်ဝမ်းသာရှိရမယ်။လူနေစေအခိုက်အတန့်မှာလည်းပဲစိတ်ကိုအပြစ်ကင်းစွာကြည်ကြည်လင်လင်ဝမ်းမြောက်ဝမ်းသာရှိရမယ်။လူပြီးတဲ့နောက်မှာလည်းပဲနောင်တတွေနဲ့ပူပန်နေတာမျိုးမဟုတ်ဘဲနဲ့အော်ငါအဖို့ထိုက်တယ်လေယတနာတစ်ခုကိုပန်လိုက်ရတယ်လို့မျိုးတန်လျာတို့အာဟုရနိဗ္ဗာန်တရားရဲ့အထောက်အပံ့တစ်ခုငါရလိုက်ပြီလို့ဝမ်းမြောက်ဝမ်းသာဖြစ်ရတယ်။ပုပ္ပာမုံစာအပရစေတနာဘလူခင်လူစဲလူပြီးစေတနာသုံးတန်မှာဝမ်းမြောက်ဝမ်းသာတတ်တတ်ရှင်းရှင်းကြည်ကြည်လင်လင်ရှိရမယ်။အဲ့ဒါလူပေးတဲ့ပုဂ္ဂိုလ်ရဲ့ဘက်ကအင်္ဂါ၃ပါးဒါနကောင်းမှုတစ်ခုပြုတိုင်းပြုတိုင်းဒီစေတနာသုံးတန်ကိုနှက်ရှင်းအောင်ဆင်ခြင်အောင်ကြိုးစားကြရမှာကအလူပေးတဲ့ပုဂ္ဂိုလ်ရဲ့ဒါဝန်ပေါ့ဟုတ်လားအလူခံတဲ့ပုဂ္ဂိုလ်ကအင်္ဂါ၃ပါးဆိုတာကဘာလဲဆိုတော့နံပါတ်၁ယာကကင်းတဲ့ယဟန္တာတော်လည်းဖြစ်ရတယ်သူမဟုတ်ယာကကင်းအောင်ရှိရှိပြီးတော့ကျင့်သုံးနေတဲ့သူတော်ကောင်းတော်လည်းဖြစ်ရတယ်နံပါတ်၂ဒေါသကင်းတဲ့ယဟန္တာတော်လည်းဖြစ်ရတယ်သူမဟုတ်ဒေါသကင်းအောင်ကျင့်သုံးနေတဲ့သူတော်ကောင်းတော်လည်းဖြစ်ရတယ်နံပါတ်၃မောဟကင်းတဲ့ယဟန္တာတော်လည်းဖြစ်ရမယ်မောဟကင်းအောင်ကျင့်သုံးနေတဲ့သူတော်ကောင်းတော်လည်းဖြစ်ရမယ်အင်္ဂါဘယ်တစ်ချက်လဲ၃ချက်အဲ့ဒါလိုအလူပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်အလူခံတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ပြည့်စုံခဲ့မယ်ရှုရင်အဲ့ဒီကောင်းမှုရှင်ရဲ့ဒါနစေတနာဒါနကံတည်ဘယ်၍ဘယ်မြတ်အကျိုးပေးကြီးမားတယ်လို့ဘယ်သူမှတတ်မှတ်တိုင်တန်လို့မရနိုင်ဘူးတဲ့အဲ့ဒါလောက်ထိအကျိုးကြီးတယ်ဟုတ်ရလားဒါကြောင့်ဒါနာကောင်းမှုကိုကြိုးစားပြီးတော့မပြုတ်တဲ့ဘူးလားပြုတ်တဲ့နေเนาะဒါနာသည်တတ္တဝါတွေအတွက်အင်မတန်ကောင်းတဲ့အရာဟုတ်ရလားအထူးသဖြင့်တန်တရားခရီးသွားတွေအတွက်မတိုးမပုတ်နိုင်တဲ့အာဟုရာရိတ်ခါလုပ်တဲ့ဘုံဖြစ်တဲ့အတွက်ကြောင့်အင်မတန်ကောင်းမြတ်တဲ့အရာနိဗ္ဗာန်ရရညာကြောင့်အထောက်ပံ့ကောင်းဖြစ်တဲ့အတွက်ကြောင့်အင်မတန်ကောင်းမြတ်တဲ့အရာဟုတ်ရလားဒါကြောင့်ဦးဇင်းတို့တရားကောင်းခြင်းကဘာလဲလို့ကောင်းလာရင်ချင်းကောင်းတဲ့အရာเนาะအဲ့တော့ဒကာဒမတို့ကိုရှင်တို့ကောင်းတဲ့အရာတစ်ခုကိုစပြီးတော့ပြောလိုက်တာเนาะဒါနာကောင်းဖို့အဲ့ဒီဒါနာကောင်းဖို့ကောင်းပါတယ်ဆိုတဲ့ဒီဒါနာကောင်းမှုတဲ့ကောင်းတဲ့အရာတွေရှိနေသေးတယ်ဓာတ်ရိုက်ရက်စွာဘုရားနှိုင်းရှင်ပြီးတော့ပြတ်ထားတဲ့အရာကတော့ဘာလဲဆိုရင်မေတ္တာတရားเนาะဒါနာကောင်းဖို့ကောင်းပါတယ်ဆိုတဲ့ထိုဒါနာတဲ့ကောင်းတဲ့အရာတည့်ရညွှန်ကြားထားတာဗါလည်းတော့မေတ္တာတရားမြတ်စွာဘုရားကိုယ်တော်တိုင်တည့်ရနှိုင်းရှင်ပြီးတော့ပြထားတာပေါ့ဟုတ်ရဲ့အဲ့ဒါဦးဇင်းတို့သံယုတ်ပါဠိတော်မှာအောက္ခသုတ်တံဆိုပြီးတော့မြတ်စွာဘုရားဟောထားတယ်အဲ့ဒါကိုဦးဇင်းတို့ဒုတိယအဆင့်ဆက်လက်ပြီးတော့မှတ်သားကြရအောင်နော်ယောဘိကဝေပုဗ္ဗာနာတမယအောက္ခတံဒါနံတရေယယောမေဇနီကတမယအောက္ခတံဒါနံတရေယယောတယနာသမယံအောက္ခတံဒါနံတရေယဗိခဝိဝိတ္တေဝစင်္သာချင်းပြီးတော့ယောအကျင့်ပုဂ္ဂိုလ်တိပုဗ္ဗနာသမယံတနခေခါကာလ၌အောက္ခတတံတရားသောဥကြီးတို့ဖြင့်ဒါနံလူဒါနဟုတတိယပေးလူရာ၏ပုဂ္ဂိုလ်တုတရားဒါနရဲ့ကောင်းလည်ဆိုတာကိုပြည့်မြင်ယုံကြည်တဲ့တတ္တတရားရှိတဲ့အတွက်ကြောင့်နတ်ခင်အခါကာလမှာအိုးအကြီးကြီးတရားနဲ့ထမင်းနေချက်ပြီးတော့အဲ့ဒီထမင်းနဲ့ထိုက်တန်တဲ့ဟင်းနေမှာပေါ့နော်အလိုဒါနကိုပြုတယ်ဘယ်နဲ့ခင်းခါမှာအိုးကြီးတရားနော် ယောဝိကဝေပိစတိကသမယဩကပဒံဒါနံတရိယနေလေခြင်းအခါမှာလည်းပဲအဲ့ဒါလိုပဲအိုးကြီးတရားနဲ့အလှူဒါနကိုပြုတယ်။သာယာနသမယဉာဏ်ချက်ခါကာလ၌ဩကပဒံတရားသောအိုးကြီးသို့ဖြစ်တဲ့အလှူဒါနကိုတရိယပြုရ၏။ညနေခင်းမှာလည်းပဲအဲ့ဒါလိုပဲအိုးကြီးတရားနဲ့သူအလှူဒါနကိုပြုတယ်။ဒါကပုဂ္ဂိုလ်တယောက်ပေါ့နော်။နောက်တဲ့တယောက်ကတော့အဲ့ဒါလိုမဟုတ်ဘူး။ဒါသာကောင်းမှုကိုပြုတာမဟုတ်ဘူး။သူကဘာလုပ်ကြလဲဆိုယောဝါပုပ္ပန္နသမယအန္တမတောဂတုဟနာပတ္တမိမေတ္တာစိတ္တမာဝေယယောဝါမေစနိကသမယအန္တမတောဂတုဟနာပတ္တမိမေတ္တာစိတ္တမာဝေယယောဝါသာယနာသမယအန္တမတောဂတုဟနာပတ္တမိမေတ္တာစိတ္တမာဝေယဣဒံတရောမဟာဗလံအဓိပ္ပာယ်ကဘာလဲဆိုတော့မနက်ခင်းအခါကာလမှာအန္တမသောအယုဆုံးအဖြစ်ဂတုဝနဗတ္တံပြီနွားတို့တမြစ်စာကာလမျှနဲ့မေတ္တာစိတ်တံမေတ္တာစိတ်ကိုဘာဝေရဖြစ်စေရ၏ဘဏ္ဍခင်းခါကာလလေးမှာသူဘာလုပ်လဲမေတ္တာပွားတယ်မေတ္တာပွားတဲ့အချိန်ကာလကဘလောက်ကြာလဲဆိုတော့ဂတုဝနဗတ္တံပြီနွားတို့တမြစ်စာကာလမျှဘလောက်ကြာတော့ဘလောက်မှမကြာဘူးခဏကလေးဟုတ်လားဒါပေမဲ့အဲ့ဒီခန္ဓာလေးအတွင်းမှာဖြစ်တဲ့မေတ္တာကတော့အင်မတန်စင်ကြယ်ရမယ်နော်အေးအဲ့လိုစင်ကြယ်တဲ့မေတ္တာစိတ်ကလေးကိုနွားနုတ္တိဉ္စံသူဖြစ်တယ်နေ့လည်ခင်ကာလမှာလည်းပဲအဲ့လိုပဲနွားနုတ္တိဉ္စံကာလတော့မေတ္တာလေးသူပွားလိုက်တယ်ညနေခင်ကာလမှာလည်းပဲနွားနုတ္တိဉ္စံတော့မေတ္တာသူပွားလိုက်တယ်အဲ့ဒီမေတ္တာပွားတဲ့ပုဂ္ဂိုလ်ရဲ့မေတ္တာကုသိုလ်ဒီစောစောကမနေ့ခင်နေ့လည်ခင်ညနေခင်မှာတရားတရားစီတနည်းဆိုတော့300ပေါ့နော်ဘူး300နဲ့အလှူဒါနပြုတဲ့ပုဂ္ဂိုလ်တည်းကုသိုလ်တည်းပူပြီးတော့ညတ်တယ်ဣဒံတောမဟာပတ္တအဲ့ဒါကိုအရှင်တို့မာရှိစောဘုရားကြီးကသင်္ဃာလေးစီထားတနည်း၃ငါးဥတရားဖြင့်ချက်ခါထမင်းကျွေးမွေးခြင်းတည်းမယွင်းစင်စင်တို့တဲ့ညစ္စာခြင်း၃ငါးမြမြေတံပွားများကျိုးကြီးမှသည်ဘုရားမြတ်စွာမင်ကုန်သည်တချို့တကားကြီးတကမာကြီးများရအောင်ရပါလိမ့်မယ်နော်တနေ့၃ခါဥတ္တရာဖြစ်ဒီလင်္ကာလေးအမြတ်တန်ပေါင်းတယ်သိလားဒီအောက်ခသုံးတန်ကိုဟိုအတိပဲချုပ်မိအောင်စတော်ဘုရားကြီးရစ်ဆက်ထားတာတနေ့၃ခါဥတ္တရာဖြစ်ချက်ကထမင်းကျွေးမွေးခြင်းတမရဲစင်စင်တို့တနည်းစာချင်း၃ခါမြတ်မေတ္တာပွားများကျိုးကြီးမှသည်ဘုရားမြတ်စွာမိန့်ခွန်းသည်ဒီတော့ဒီမေတ္တာတရားသည်ဘာကြောင့်အကျိုးကြီးမားရတယ်ဒါကလေးနည်းနည်းတော့စဉ်းစားပြီးမှဖြစ်မယ်ဟုတ်လားဟိုမှာပြင်ပြပန်းပန်းနဲ့ငွေကုန်ကြီးကြေးခံပြီးတော့ပူကြီးပေါင်း300နဲ့အလှူဒါနပြုတဲ့ကုသိုလ်ထက်တောင်ဒီဘာမှမကြတဲ့လက်ဖြစ်တဲ့အတွက်ကနွားလို့တဲ့ညစ်ကစားကလေးအချိန်ကလေးပွားများရတဲ့မေတ္တာကဘယ်နဲ့ကြောင့်အကျိုးကြီးမားတယ်ဆိုတော့တန်ရှင်းစင်ကြယ်လုံးလို့အကျိုးကြီးတာပေါ့ဟုတ်ရဲ့လားဘောဒါနကောင်းမှုတဲ့မေတ္တာကောင်းမှုဒီပင်ကိုယ်တဘာဝကူကဖြူရှင်တဲ့သဘောတန့်ရှင်းတဲ့သဘောမြင့်မြတ်တဲ့သဘောရှိကိုရှိနေတာမေတ္တာပို့တဲ့နေရာမှာဟိုလူငယ်တွေလည်းပါနေတော့အခြေခံကစနည်းနည်းတော့ပြောဥပမာဖြစ်မယ်မေတ္တာဆိုတာဘာလဲဆိုရင်တဘာသောသူတို့ရဲ့ကောင်းယူတဲ့ချမ်းသာကိုလိုလားဟုတ်လားဟိုအကြံဉာဏ်ဖြင့်မေတ္တာကိုချစ်ချင်းလိုနားလည်ထားရတာကအတိပ္ပယ်ကနည်းနည်းဝေဝါးနေတယ်ဟုတ်လားဘာလို့ဆိုချစ်ချင်းကအမျိုးမျိုးရှိတာကိုနော်လင်ခြင်းမရခြင်းချစ်တဲ့တဏ္ဏပေမတဏ္ဏချစ်ဆိုတာလည်းရှိတယ်နတ်သားသမီးမိဘညီကိုမောင်နှမဆွေမျိုးသားချင်းချစ်ကြတဲ့ဂေဟတိတပေမဆိုတဲ့မိချစ်ဖခင်ဆွေချင်းမျိုးချင်းဆိုတာလည်းရှိတယ်အဲ့ဒါတွေကတော့တရားကိုကောက်လိုက်ရင်လောဘပဲရတယ်ဟုတ်လားခုဒီနေရာမှာပြောတာကမေတ္တာပေမမေတ္တာနဲ့ချစ်ချင်းမေတ္တာနဲ့ချစ်တယ်ဆိုတာကဘယ်လိုလဲဆိုတော့ကောင်းကျိုးနဲ့ချမ်းသာကိုလိုလားပါတတဝါတွေလိုလားတဲ့ကောင်းကျိုးနဲ့ချမ်းသာရရှိသွားပါစေလို့စိတ်ထဲကညွတ်ပေးတဲ့သဘောပေါ့ဟုတ်လားအဲ့ဒါလိုစိတ်ကလေးကညွတ်ပြီးတော့မေတ္တာပို့တဲ့နေရာမှာလည်းကိုယ်နဲ့နှိုင်းဆံပြီးတော့မေတ္တာကိုပို့ရတယ်မေတ္တာကိုပွားရတယ်ငါသည်ဘေးရန်ကင်းကျင်တယ်ဘလောက်ထိဘေးရန်ကင်းကျင်တယ်လဲဆိုရင်ဘေးရန်ဆိုရင်မြူမုံကလေးလောက်တော့မကြမရောက်ချင်ဘူးဟုတ်ရဲ့လားမာဒီဘေးရန်ကင်းကျင်လို့အာလောကတ္တဝါတွေလည်းပဲဘေးရန်ကင်းကျင်ရမှာပဲကိုယ်နဲ့နှိုင်းစာလိုက်တာမာဒီကျမ်းမာရေကောင်းခြင်းရိုးရွားဆုံးကောင်းခဲ့တာဒီဘိုက်နာတာဒီအဲ့ဒါတော့ဒီတော့မဖြစ်ချင်ဘူးဟုတ်လား အဲ့ဒါလိုပဲတတဝါဒီအာလုံးလည်းပဲကျင်းပါရင်ကောင်းရင်ကြရှာမှာပဲလို့နားလည်ရတယ်။ငါဒီနှလုံးစိမ်ကငြင်းငြင်းနေတယ်။စိတ်ထဲမှာဘာအနှောင့်အယှက်ဘာအမှုထင်မှမဖြစ်ခြင်းဘူး။အမြဲတမ်းကြည်ကြည်လည်လည်တန်တန်ရှင်းရှင်းပျော်ပျော်ရွှင်ရွှင်ပဲငါဖြစ်ခြင်းတယ်။အဲ့ဒါလိုအာလုံးသောတတဝါဒီလည်းပဲနှလုံးစိမ်ကငြင်းငြင်းနေရမှာပဲလို့အဲ့လိုနားလည်ပြီးတော့အဲ့ဒါလိုကောင်းယူချမ်းသာကိုရည်ရည်ရတဲ့ပုဂ္ဂိုလ်ရသွားပါစေလို့စိတ်ထဲကထားပြီးတော့ဝိညာဉ်ခင်ကြပါစေ။ကျမကြီးကောင်းကြပါစေ။နှလုံးစိတ်ဝမ်းအေးချမ်းကြပါစေ။စိတ်ထဲကတကယ်မှိုက်လိုက်လင်းလင်းဟုတ်လား။အဲ့လိုတတဝါဒါနရဲ့အပေါ်မှာအာယုံပြုပြီးတော့တတဝါပြညာကိုအာယုံပြုပြီးတော့ဝိညာဉ်ခင်ပါစေ။နှလုံးစိတ်ဝမ်းငြိမ်းချမ်းပါစေ။ကိုယ်နှုတ်နှလုံးသုံးပါးတကယ်ကိုအပြည့်ကင်းပြီးတော့ကောင်းမြတ်ခြင်းနေနဲ့ပြည့်စုံပါစေလို့အဲ့ဒါလို့နော်။တိုက်လိုက်လည်းမြင့်တာပွားနေတယ်ဆိုအဲ့ဒီမေတ္တာစိတ်ကလေးဒီအမြဲတမ်းတန်ရှင်းတယ်အမြဲတမ်းတန်ဖို့ရှိတယ်အမြဲတမ်းမြင့်မြတ်တယ်ဘလောက်တိသူကအကျိုးကြီးလဲဆိုတော့ဟောခုနကနှိုင်းရှင်သွားပြီနော်တရက်ကိုအိုကြီး300နဲ့ပြုရတဲ့ဒါနကောင်းမှုထက်တော့ပိုပြီးတော့အကျိုးကြီးတယ်ဒီလိုဝေကုံကြီးကြလည်းမများဘူးဟိုလူပန်းလာလည်းမရှိဘူးအချင်းကုံလာလည်းတိတ်ပြီးတော့မရှိဘူးဒါပေမဲ့လို့ရရှိတဲ့အကျိုးတရားချင်းကြတော့မခွာချဘူးလားခွာချတယ်မြတ်စွာဘုရားရဲ့တပည့်ညွတ်ဉာဏ်ကိုယုံကြည်သောအားဖြင့်ဒကာဓမ္မတို့ဥစဉ်တူရင်မေတ္တာရဲ့တန်ဖိုးကိုနားနဲ့လက်ခံဖို့တော့လိုမယ်လို့ထင်တယ်။မေတ္တာအဲ့လောက်အကျိုးကြီးတယ်အဲ့လောက်ကောင်းတယ်ဆိုတာကိုနားလည်ဖို့အတွက်ကိုယ်ကိုယ်တိုင်လည်းပဲမေတ္တာပို့ပြီးတော့မေတ္တာနဲ့ပတ်သက်ပြီးတော့အတွေ့အကြုံနဲ့ရှိဖို့လိုမယ်လို့ထင်တယ်။ဟုတ်လား။အဲ့လိုကိုယ်ကိုယ်တိုင်ကမေတ္တာနဲ့ပတ်သက်ပြီးတော့အတွေ့အကြုံရှိထားမှလည်းပဲ။အော်ဟုတ်နိုင်တာပေါ့။ဒါနပြုတဲ့အခါမှာစိတ်ကဘယ်လိုမေတ္တာပွားတဲ့အခါမှာစိတ်ကဘယ်လိုဒီစိတ်တစ်ခုရဲ့အရည်အသွေးဟာကိုယ်ကိုယ်တိုင်မှာဖြစ်ဖူးထားမှသာလျှင်ဒီဈေးတနာတော်ကိုထောက်ခံနိုင်မှာပေါ့လားဟုတ်လားဒါကြောင့်ဒကာဓမ္မတို့ကိုယ်စင်းတို့တွေဒီဈေးတနာတော်ကိုထောက်ခံနိုင်ဖို့အတွက်တတ်နိုင်တဲ့လောက်မေတ္တာကိုပွားပြီးတော့ကိုယ့်ရဲ့စိတ်ထဲမှာမေတ္တာရဲ့အရာသာမေတ္တာရဲ့ရတ္တကိုခံစားမှုတော့ခံစားမှုဖို့လိုမယ်မို့လားလိုပြီဟုတ်လားဒါကြောင့်ကြိုးစားကြည့်ပါကိုယ့်ကိုယ်ကိုအရင်မေတ္တာပို့ကြည့်ငါဒီဘေးရန်ကင်းပါစေအလိုစီဝအေးချမ်းပါစေ၊ချမ်းသာကြပါစေ၊ကိုရှိတဲ့ပြချမ်းသာကြပါစေလို့အကြံဉာဏ်အဖြစ်တော့ပို့လို့ရှင်ရတယ်။ထက်ချီးတဲ့လေအဲ့ဒါကိုနှုတ်ကတွတ်တွတ်တွတ်နဲ့ယွတ်နှုတ်ကယွတ်လို့ကျွမ်းကျင်ပါများရင်စိတ်ထဲကနေပြီးတော့ယွတ်စိတ်ထဲကယွတ်ရင်းယွတ်ရင်းနဲ့နောက်တော့လေးနဲ့လာနေတယ်ဟုတ်လားနောက်တော့အဲ့ဒီသတ္တဝါတွေအကုန်လုံးကိုတကယ်ကိုပဲစိတ်ထဲကကောင်းစေခြင်းနဲ့စိတ်တွေနိုင်နိုင်လေးလေးဖြစ်လာပြီဆိုလို့ရှိရင်ဒါနပြုလို့စိတ်ချမ်းသာတာလည်းဘာမှမဆိုင်တော့ဟုတ်လားအဲ့ဒီဥစ္စာကိုကိုယ်ကိုယ်တိုင်ခံစားမှုမှဒေသနာတော်ကိုထောက်ခံနိုင်မှာဟုတ်ရဲ့လားဒါကြောင့်မြတ်စွာဘုရားကတော့ဒေသနာတော်အသီးသီးမှာအများကြီးဟောတာလည်းရှိတယ်ဦးဇင်းတို့ဣတိယုပါဠိတော်မှာဆိုလို့ရှိရင်ဟိုကောင်းငင်မှာရှိတဲ့နတ်ခတ်တည်ထဲမှာဒီလာမင်းရဲ့အယောင်ဒီကျန်တဲ့နတ်ခတ်တာရကျေတကာတို့ကိုလွှမ်းမှုပြီးတော့တည်တယ်တဲ့လာရောင်ကိုဘယ်အယောင်ကမှမမီဘူးကျေရောင်တွေထဲမှာလေအဲ့ဒါလိုပဲဟိုကာမဘုံကိုဖြစ်စေတဲ့ပုံရကိရိယာဝတ္ထုလို့ခေါ်ရတယ်။လောကီကုသိုလ်တွေထဲမှာလည်းပဲမေတ္တာကုသိုလ်ကိုပြီးတဲ့ကုသိုလ်ဘယ်ကုသိုလ်မှမရှိဘူးလို့မြတ်စွာဘုရားအဲ့ဒါလို့ခေါ်တယ်။ဟုတ်ရဲ့လား။ဒါကြောင့်မေတ္တာကိုအာမကုလိုက်ဘူးလား။အာကုလိုက်တယ်ဗျာ။ကောင်းတာတွေနဲ့ကောင်းတဲ့အရာကိုတစ်ဆင့်တက်ပြီးတော့ပြောနေတာနော်။အေးဦးဇင်းတို့မေတ္တာနဲ့ပတ်သက်ပြီးတော့ဟိုဒီပြင်ကမ္မဋ္ဌာန်းတွေနဲ့ထူးထူးခြားခြားဟောတာတခုလည်းရှိသေးတယ်။အဲ့ဒါကဘာလဲဆိုတော့ပိသတုရဲ့စိတ်ထဲမှာလည်းအမသာဘူးပိသာပါနှုတ်ပေါ်မှာလည်းရောင်းရပါလိမ့်မယ်နော်မေတ္တာအကျိုး17မျိုးဆိုပြီးတော့မေတ္တာပွားများမယ်ဆိုလို့ရှိရင်မေတ္တာကိုကြီးမားများစွာလေ့လာအားထုတ်မယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာအကျိုးတရား17ပါးရနိုင်တယ်ဆိုတဲ့အကြောင်းတခါတလေဟောထားတာဥရှင်တို့အင်္ဂုတ္တပါဠိတော်ဧကတ္တနိဗ္ဗာန်မှာလာတဲ့ဒီသုတ္တန်လေးဟုတ်လားအဲ့ဒါကိုလည်းပဲမေတ္တာနဲ့ပတ်သက်ပြီးတော့ဘုရားရှင်ရဲ့တတ်တော်လေးဆိုတာအကျိုးတရားကိုမြင်မှလည်းပဲလုံချင်တဲ့စိတ်ကရှိတာကိုဟုတ်လားဒါကြောင့်အကျိုးတရားကိုတတ်နိုင်တဲ့များတိဖို့တော့လိုတယ်ဟုတ်လားအေးဒါကြောင့်မေတ္တာနဲ့ပတ်သက်ပြီးတော့အဲ့ဒီမှာဘယ်လိုဟောတာလဲဆိုတော့ဒုက္ခဒုပတိဒုက္ခပတိပုစ္ဆတိဒုက္ခဒုပတိချမ်းသာစွာအိပ်ရတယ်မေတ္တာများတဲ့ပုဂ္ဂိုလ်ကအိပ်ကျော်ရင်လည်းပဲချမ်းမြတ်သာတာအိပ်ကျော်တယ်ဒုက္ခပတိပုစ္ဆတိချမ်းမြမ်းသာသာနိုးရတယ်။နိုးလို့ရှိရင်လည်းကြည်ကြည်လည်လည်ပဲအေးကြီးနေဝါပြီးတော့စိတ်ထဲမှာရွှေရွှေလန်းလန်းလေးနိုးလာတာ။နောက်နောက်ကြည်ကြည်နိုးလာတာမဟုတ်ဘူး။ဟုတ်လား။ချမ်းမြမ်းသာသာအေးရတယ်ချမ်းမြမ်းသာသာနိုးရတယ်။ နာဘာပကနာသူပိဏံပတ္တိအိမ်မက်ဆိုးတွေမမက်ဘူးတွေဟုတ်လားမနုဿာနပိယောဟောတိတဲ့လူတွေကကိုယ့်ကိုချစ်တယ်လူတွေကဆုတော်တောင်းကြတာပဲเนาะမျက်နှာမျက်ချစ်ခင်မရစေဟုတ်လားအတန်ကြာသနာသနာချင်းခံရတဲ့ကိုယ့်ကိုဖြစ်ပြရစေဒါမျိုးတွေရကြညာတယ်เนาะတကယ်ရကြညာဟိုစိတ်ထဲကဆန္ဒမြှုပ်ယုံပြတဲ့ပြည့်စုံမှာမဟုတ်ဘူးမြစ်တာတရားပွားများမယ်ဆိုရင်တော့စိတ်ထဲကဆန္ဒရှိသည်ဖြစ်စေမရှိသည်ဖြစ်စေမပြည့်စုံဘူးလားပြည့်စုံတယ်လူတွေကချစ်ပဲပြီးတော့အာမနုဿာနပိယောဟောတိလူမဟုတ်တဲ့တခြားသောတတ္တဝါတွေရဲ့မေတ္တာကိုလည်းရမယ်နတ်တွေကချစ်မယ်ပေါ့အထူးသဖြင့်ဟုတ်လားမနုဿာနပိယောဟောတိအာမနုဿာနပိယောဟောတိဒေဝတာနာရခန္တိနတ်တွေကဆောင်းလျှောက်တယ်ဒါမမြင်နိုင်တဲ့ကိစ္စတွေနော်ဒီကယူမိုင်းများအေးနတ်တွေကဆောင်းလျှောက်တယ်ဆိုတာကိုလည်းပဲတင်တင်ရှာရှာသိရတဲ့ဥပမာသတ္တိတရကတွေအများကြီးရှိတယ်ဘုရားကဦးဇင်းတို့ပြောလို့ရအချိန်ရှိပါဘူးဟုတ်လားဒီနတ်တွေကဆောင်းလျှောက်တယ်နော်ဒေဝတနာရခန္နတ်တအဂိဝဝိသံဝသတ္တဝါကပတိနော်မိတို့အစိတ်တို့လက်နဲ့တို့ ਨੇ မသိနိုင်ဘူးအဲ့ဒါတွေကြောင့်ဒါရအနာတရားမဖြစ်စေဘူးမြင့်တာရှိနေတဲ့အချိန်မြင့်တာရှိနေတဲ့ပုံကောင်ပါဟုတ်ရဲ့လားလူကျင်တရားရခြင်းတရားမကောင်းဘူးလားဒီအကျိုးတရားကြီးကောင်းတယ်နော်ပြီးတော့မုခဝန္တော်ဝိပတိတတိအဲ့ဒီမေတ္တာရှိတဲ့ပုဂ္ဂိုလ်ရဲ့မျက်နှာမှာအင်မတန်ကြည်လင်နေတဲ့မြင်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာဟောစိတ်တွေရှိလိုက်တာဆိုတဲ့အတွေ့အမြင်ဖြစ်သွားစေတယ်ပေါ့ဟုတ်လားရုပ်လာတာမလာတာလည်းမဆိုင်ဘူးเนาะအေးနောက်ပြီးတော့တုဝတ္တစိတ်တံတမာတိယတိမေတ္တာကမ္မထံဒီစိတ်ကိုမြန်မြန်ဆန်းဆန်းတည်ကြည်စေခြင်းလို့ဘုရားတို့တော့ဟောကျမ်းမှာမစုံလို့တာတော့မသိဘူးဒီပြင်ကမ္မထံမှာအဲ့လိုဟောထားတာမတွေ့ရဘူးမေတ္တာကမ္မထံမှာတော့အဲ့လိုဟောထားတာတွေ့ရတယ်မြစ်တာပို့လိုက်ရင်စိတ်ဟာမြန်မြန်ငြိမ်သွားတယ်လို့ဆိုတယ်။ဟုတ်မှာပါပဲစိတ်ဟာများသောအားဖြင့်ဒေါသကြောင့်ထုတ်ရှားတတ်တာများတယ်။မကျင့်တတ်မှုကြောင့်ထုတ်ရှားတတ်တာများတာကိုမြစ်တာပွားလိုက်ရင်အဲ့ဒီမြစ်တာရဲ့ဆန့်ကျင်မဲ့ဒေါသကတစ်ခါလဲငြိမ်ဝတ်သွားရုံဆိုတော့တည်ငြိမ်တဲ့သဘောကအဲ့ဒါကြောင့်မြန်မြန်ဆန်းဆန်းဖြစ်တာဖြစ်မယ်လို့ဒါကဥစဉ်လို့ရဲ့အထင်ပေါ့နော်။ဒီတုဒ္ဒစိတ်တံတမာတိယတိစိတ်ကမြန်မြန်ဆန်းဆန်းငြိမ်တာတော့အမှန်ပဲ။နော်။နောက်ပြီးတော့အတ္တံဘုံလောကံကရောတိလူသားတိုင်းဖြတ်တန်းရတဲ့တည်ခြင်းတရားရင်ဆိုင်ရတဲ့အခါမှာမေတ္တာပွားများမှုကျွမ်းကျင်လိမ္မာတဲ့ပုဂ္ဂိုလ်အလိလံများတဲ့ပုဂ္ဂိုလ်ဟာအင်မတန်ကိုပဲကြည်ကြည်လင်လင်မတွေ့မဝေးတည်ရတယ်မေတ္တာပွားတဲ့ပုဂ္ဂိုလ်ကနော်ဆံမျိုးရှိပြီနော်အဲဥဒ္ဒရိအပ္ပတိဝိဇ္ဇံတော့မြမလောကုဘောဟောတိတဲ့မေတ္တာပွားများမှုအားကြီးတဲ့ပုဂ္ဂိုလ်ဟာတကယ်လို့အထက်မက်ဖို့တရားတွေကိုမရဘူးဆိုရင်တောင်မှအဲ့ဒီပုဂ္ဂိုလ်တည်ရင်ဇမဖြီကိုရောက်နိုင်တယ်ဟုတ်လားအဲ့တော့မေတ္တာတရားဟာမကောင်းဘူးလားကောင်းတယ်အထူးသဖြင့်ဒကာဓမ္မတို့အရှင်တို့ဟိုအန္တရာယ်တွေအင်မတန်များတဲ့လောကကြီးမှာအန္တရာယ်ကျင်းရှင်းဖို့ဆိုတဲ့စိတ်နဲ့လည်းပဲမေတ္တာတရားကိုအလေးအလာပြုနေတယ်လို့ထင်တယ်ဘုရှင်တို့တန်ရုပ်ပါဠိတော်မှာပဲဟောထားတာရှိတယ်ယောက်ျားသားနေပြီးတော့မိန်းမသားများတဲ့အိမ်ကိုလူစိုးတစ်ခုတွေဝင်ပြီးတော့နှိပ်ရှက်ဖို့လွယ်ကူတယ်လို့ဒေါသအာကြီးပြီးတော့မေတ္တာနှင်းတဲ့ပုဂ္ဂိုလ်ကိုအမနုဿတွေကနှောင့်ယှက်ဖို့အင်မတန်လွယ်တယ်ဟုတ်လားယောက်ျားသားများပြီးတော့မိန်းမသားနှင်းတဲ့အိမ်ကိုလူစုတွေတကူတွေဝင်ရောက်နှိပ်ယှက်ဖို့ခဲရင်းတယ်မေတ္တာတရားအာကြီးပြီးတော့ဒေါသနှင်းတဲ့ပုဂ္ဂိုလ်ရဲ့တန်တယ်ပါလေပဲအမနုဿတွေဝင်ရောက်နှိပ်ယှက်ဖို့အင်မတန်ခဲရင်းတယ်ဒါလေးလည်းဟောတာမှရှိတယ်နောက်ပြီးတော့အင်မတန်ချက်နေတဲ့တန်ကောင်းကောင်းနဲ့လှုပ်ထတဲ့32လက်သစ်လောက်ရှိတယ်။တန်မြေကြီးတစ်ချောင်းကိုတဲ့လူတယောက်ကဒီသင်္လက်ကောင်ကလိတ်ပြလိုက်ပဲခွေပြလိုက်ပဲဆိုပြီးတော့သူ့ရဲ့လက်နဲ့အဲ့ဒီအင်မတန်ချက်နေတဲ့တန်မြေကြီးကိုလိတ်ဖို့ခွေဖို့ကြိုးစားမယ်ဆိုရင်တန်မြေကတော့ခွေသွားမှာမဟုတ်ဘူး။ကြိုးစားတဲ့ပုဂ္ဂိုလ်ရဲ့လက်တည်တာနဲ့အပိုင်ပိုင်ပြတ်သွားလိမ့်မယ်။ဟုတ်လား။အဲ့လိုပဲမြစ်တာအာကြီးတဲ့ပုဂ္ဂိုလ်ကိုတကူရှိတဲ့လူတွေလက်တွေကတောင်းပါကျန်တဲ့ပုဂ္ဂိုလ်ဆိုတော့မပြောနဲ့နော်အမနုဿပေါ့နော်တကူရှိတဲ့အမနုဿတွေကတောင်းပါဒီပုဂ္ဂိုလ်ကိုငါဒုက္ခရအောင်ဘယ်လိုလုပ်လိုက်မလဲလို့ကြံစီမယ်ဆိုရင်အဲ့ဒီကြံစီသောအမနုဿတင်တာနဲ့ဒုက္ခရောက်စရာအကြောင်းရှိတယ်ဒီမေတ္တာရှင်ကတော့ဘာမှဖြစ်မှာမဟုတ်ဘူးလို့ဆိုလိုတာဒီလိုပြောလို့မေတ္တာကိုတံပြန်လက်နဲ့လို့တော့အထင်မှားနေခြင်းဘူးဟုတ်လားမေတ္တာကအဲ့ဒီပုဂ္ဂိုလ်ကိုဘာမှသွားပြီးတော့လုပ်တာမဟုတ်ဘူးအဲ့ဒီပုဂ္ဂိုလ်ဒီကနဲ့သူ့စေတနာနဲ့သူပြန်ပြီးတော့ခံရတာသူစေတနာကလည်းပဲတာမန်ပုဂ္ဂိုလ်ပုံမှာသူကမကောင်းတဲ့စေတနာထားတာဖြစ် မေတ္တာရှိတဲ့ပုဂ္ဂိုလ်မှာမကောင်းတဲ့စိတ္တနာထားရင်သူ့ကိုပူပြီးတော့အပြစ်ကြီးသွားတဲ့သဘောပေါ့။ဟိုဆိုကြပါစို့ကိုရှင်တို့အုတ်နိုင်ရည်ကြီးကိုဘောလုံးနဲ့ပေါက်မယ်ဆိုလို့ရှိရင်ပြည်တယ်ဘောလုံးကတော့အရှိန်နဲ့ပြန်ပြီးတော့မထွက်ပြေဘူးလား။အဲ့ဒါနိုင်ရည်ကြီးကသူ့ကိုအတင်းတိုးထုတ်တာ။မဟုတ်ပါဘူးနိုင်ရည်ကတော့သူ့သူငြိမ်ငြိမ်လေးဒီတိုင်းပဲရှိနေတာတည်တည်ငြိမ်ငြိမ်ပဲရှိနေတာ။ဒီဘောလုံးဒီမယ်လဲသူ့အရှိန်နဲ့သူပြန်ကန့်ထွက်သွားတာ။ဟုတ်လား။အဲ့ဒီဘောလုံးကိုနိုင်ရန်လိုဟာမျိုးကိုပဲနဲ့ဥဒိတော့အဝိလိုက်ကာလိုဟာမျိုးကိုပေါက်ပဲရှင်ပြန်ကန်ထွက်เสียအကြောင်းရှိတာမရှိဘူးဒါပဲအောက်ကိုရှင်းချက်တော့ဘောလုံးရဲ့အားကတော့အတူတူသွားတာပဲသို့တော့ဒီဘက်ကဟိုယက်တီတဲ့ယက်တီထားတဲ့အရာနှစ်ခုမတူတာကြောင့်ပြန်ကန်လာရင်မတူဘူးဒါနှိုင်းရှင်ပြီးတော့စဉ်းစားဖို့ဥပမာမျိုးပြတာဟုတ်လားဒါကြောင့်မြင့်တာရှိတဲ့ပုဂ္ဂိုလ်ကြတော့ပုံနိုင်ရန်တစ်ခွေသူကအင်မတန်အေဂျင့်တည်ငြိမ်ပြီးတော့ရှိနေတာခိုင်မာနေတာဆိုတော့သူ့ကိုမကောင်းကြံတဲ့ပုဂ္ဂိုလ်ဒီတာကဒုက္ခရောက်သွားတဲ့သဘောပေါ့ဟုတ်ရလားဒါကြောင့်ဒကာဓမ္မတို့ကိုရှင်းတဲ့သူအကျိုးတရား၁၁ပါးကိုရကြံသောအဖြစ်၎င်းဒေါသမီလောင်ကျွမ်းခြင်းကလူငင်းချမ်းသာကိုရသိဖို့၎င်းဟုတ်လားအမျိုးမျိုးသောအကျိုးတရားတွေကိုရှိရှုပြီးတော့မေတ္တာတရားကိုကြိုးစားပြီးတော့တည်ထောင်ကြဖို့မလိုဘူးလားလိုတယ်ဒါကြောင့်ဒီနေရာမှာကိုရှင်တို့ဒုတိယကောင်းတဲ့အရာဟုတ်လားဒါနသည်ကောင်းပါလေသို့သောဒါနကောင်းမှုဖြင့်မေတ္တာတရားသည်ပူ၍ကောင်းပါလေကောင်းနိုင်တဲ့ကောင်းတဲ့အရာအဲ့ဒီကောင်းလာပါလေဆိုတဲ့မေတ္တာထက်ကောင်းတာရှိသေးတယ်။ဟောတတိယဆင်ရောက်လာပြီနော်။အဲ့ဒီမေတ္တာထက်ကောင်းတာရှိသေးတယ်နော်။အဲ့ဒီမေတ္တာထက်ကောင်းတဲ့အရာကတော့အထွတ်ထိပ်တရားပါပဲ။အဲ့ဒီမေတ္တာထက်ကောင်းတဲ့အရာဆိုတာဘာပြောတာလဲဆိုတော့မဂ်ကင်၈ပါးကိုပြောတာ။သာသနာတွင်ကျင့်စဉ်ပေါ့။ဘာလို့ပြောလဲမဂ်ကင်၈ပါးဒီမဂ်ကင်၈ပါးဒီမေတ္တာတရားထက်ကောင်းပါတယ်ဆိုတာကိုလည်းပဲမြတ်စွာဘုရားကိုယ်တော်လည်းဟောထားတယ်အဲ့ဒါကိုပဲရှင်တို့ဘယ်မှာတွေ့ရတော့ဆိုတော့မဇ္ဈိမနိကေမဇ္ဈိမပါဏာတပါဠိတော်မှာမဂ္ဂဒေဝသုတ်တံဆိုပြီးတော့ရှိတယ်မဂ္ဂဒေဝဆိုတော့ပိဋကပေါင်းတော်တို့နားထဲမှာဂျာဝနာဝရှိပြီးဖြစ်မယ်လို့ထင်တယ်နော်ဟိုမန္လေးဆိုဘုရားကြီးရေးတဲ့မဂ္ဂဒေဝလင်္ကာဆိုတာကြီးကအမြဲတမ်းထင်ရှားတာလို့နော်အဲ့ဒီမဂ္ဂဒေဝသင်္ကာကျမ်းကြီးကလည်းပဲဒီမဂ္ဂဒေဝဇက်ကိုပဲကြည်ပြီးတော့ဆရာကြီးကရေးတာပါဟုတ်လားအေးအဲ့ဒီမဂ္ဂဒေဝသုတ်တံဇက်တော်လည်းမှာကျတော့မဂ္ဂဒေဝဇက်ပေါ့နော်အဲ့ဒါသုတ်တံအနေနဲ့လည်းရှိတယ်ဇက်တော်အနေနဲ့လည်းရှိတယ်အဲ့ဒီမဂ္ဂဒေဝသုတ်တံမှာအင်မတန်မြင့်မြတ်ရှင်ကျေပါတယ်ဆိုရင်မေတ္တာတရားဖြစ်မဂ္ဂင်တရားကြီးအင်မတန်ပို့ပြီးတော့ကောင်းမြတ်တယ်ဆိုတော့မြတ်စွာဘုရားကိုယ်တော်လည်းဟောတယ်အဲ့ဒီအကြောင်းအရာလေးကိုဦးဇင်းတို့တရားရဲ့တတိယပိုင်းအနေနဲ့ပြောရမယ်။ဟုတ်လား။မြတ်စွာဘုရားတတော်တရားရှိတဲ့အခါကာလလုံးမှာကောသလတိုင်းနဲ့မိတိလာပြည်မဂ္ဂဒေဝမင်းရဲ့တရားဥယျံထဲကိုမြတ်စွာဘုရားတရင်သုံးတော့အဲ့ဒီတရားဥယျံရဲ့တနေရာကိုကြည့်ပြီးတော့မြတ်စွာဘုရားပြုံးတယ်။အဲ့ဒါကိုရှင်ရဟန္တာကိုရောမြတ်ကသိလို့မြတ်စွာဘုရားပြုံးခြင်းရဲ့အကြောင်းကိုမင်းလို့မြတ်စွာဘုရားကအဲ့ဒီမှာမဂ္ဂဒေဝသုတ်တံဆိုတာကိုဟောတယ်စိတ္တအာနန္ဒာတဲ့တခုသောဘဝတုန်းကငါဘုရားအလောင်းတော်ကိုမြတ်ဟောဒီတရားဥယျာဉ်နေရာမှာပဲအင်မတန်ကြီးကျယ်တဲ့ဌိနစည်းစိမ်ကိုခံစားခဲ့ဦးတယ်ဆိုပြီးတော့မဂ္ဂဒေဝသုတ်တံကိုစပြီးတော့ဟောတယ်တခုသောဘဝတုန်းကဘုရင်တို့ဘုရားအလောင်းကြီးကမဂ္ဂဒေဝလို့အမည်ရတဲ့ရှင်မင်းဓမ္မဖြစ်ခဲ့လာအဲ့ဒီနေရာမှာဖြစ်တာရှင်မင်းမသူရိုးရိုးရှင်မင်းပေါ့သတ္တအင်မတန်ရှိလျားတဲ့တဘောဆွမ်းနဲ့ပြည့်စုံတဲ့ရှင်မင်းကြီးဓမ္မဖြစ်တာနော်သတ္တကအဲ့ဒီခေတ်တုန်းကဟို3သိန်းကျော်လောက်ရှိတယ်အဲ့ဒီခေတ်ကလူတွေရဲ့သတ္တပေါ့နော်အဲ့ဒါဝိဇ္ဇတို့ဘုရားတော်ကြီးကအသက်ကလေးနဲ့တော်တော်ရလာပြီဆိုတော့သူကဘာပြောထားလဲဆိုတော့သူ့ရဲ့ခေါင်းကရှင်မင်းရဲ့ဘုန်းဆိုင်တွေကိုပြုပြင်ပေးရတဲ့စတ္တပဲဆိုတာရှိတယ်အဲ့ဒီဆက်တာတဲ့ကိုဘာမှားထားလဲဆိုတော့ငါရဲ့ခေါင်းမှာစပင်ဖြူတစ်ပင်ပေါက်လို့ရှိရင်ပြောပါလို့ဒါလေးမှားထားတယ်။မှားထားတော့အဲ့လိုနဲ့ခေါင်းတွေကိုပြင်းလင်းပြင်းထန်ပြင်းထန်နဲ့စပင်ဖြူကလည်းတော်တော်နဲ့မပေါက်ဘူး။နောက်တော့နှစ်ပေါင်းများစွာကြာလာတော့ဘီမင်းရဲ့ခေါင်းမှာစပင်ဖြူတစ်ချောင်းပေါက်နေတာကိုဆက်တာတွေကတွေ့ရတယ်။တွေ့ရတဲ့သူကသတော်ဥတင်တဲ့ခေါင်းကိုပြင်းလင်းပြင်းထန်ပြင်းထန်နဲ့ဘီမင်းရဲ့ဗျာခေါင်းတော်မှာစပင်ဖြူတစ်ပင်ပေါက်နေကြပါအဲ့ဒါလိုစပင်ဖြူပေါက်နေတယ်ဆိုတာကိုတော်ဦးတင်တော့ ကဲအဲ့လိုဆိုရင်ဟုတ်ပြီအဲ့ဒီစိပင်ကျူးကိုရွှေမွေးညံ့နဲ့လှုပ်ပြီးတော့ဘာရလက်ပွားဖို့တင်းလို့ဘုရားသခင်ခိုင်းတော့ဆက်တာလည်းကအဲ့ဒီစိပင်ကျူးလေးကိုရွှေမွေးညံ့နဲ့လှုပ်ပြီးတော့လက်ပွားဖို့တင်းပြီးတယ်တင်းပြီးတော့ဘုရားသခင်ကအဲ့ဒီစိပင်ကျူးကိုတစိမ့်စိမ့်ကြည့်ကြည့်ရင်လည်းစိတ်ထဲမှာဘလို့အတွေးပေါက်လဲဆိုတော့တေမင်းကငါ့ကိုနိုင်ပြီဆိုတဲ့အထိတ်အမှတ်နဲ့ငါကောင်းမှုကိုအလန်းလာပြီးတော့ထူတာလို့အဲ့လိုထင်တယ်ဘုရားသခင်ကမဘဒုန်ဤနဲ့မှဒီခန္ဓာကိုယ်ကြီးကိုသိခြင်းတရားကလုတ်ကင်းအောင်မလုတ်နိုင်ဘူး။ငါ့ကိုသင်မင်းကတကယ်နိုင်သွားပြီ။ငါတကယ်သိရမှာလေ။သိခြင်းတရားကိုအင်မတန်နီးနီးကပ်ကပ်မြင်နေတယ်ဘုရားနာ။အဲ့ဒါလိုမနဲ့ပြန်သိမနာတော်ချာသိမနာတော်အဲ့လောက်ကြီးအဲ့လောက်ကြီးကြီးသူကနီးနီးကပ်ကပ်ကြီးမြင်တော့မဖြစ်တော့ဆိုတော့အင်မတန်ထိတ်လန့်တဲ့သံဝေကပေါ့နော်။ထိတ်လန့်တဲ့စိတ်။အဲ့ဒီထိတ်လန့်တဲ့စိတ်ကပြင်းပြင်းထန်ထန်ဖြစ်တော့သူရဲ့ဝလန်းတော်တွေကိုရင်းညှစ်လို့ရမတဲ့ချွေးတွေတော့အတော့ထွက်တယ်လို့ဆိုတယ်။အဲ့တော့ပြင်းပြင်းထန်ထန်သူ့မှာတောင်းဝေကဖြစ်တယ်။ဖြစ်တော့ပါလေဆိုတော့သူဆုံးဖြတ်ချက်တခုကိုခိုင်ခိုင်မာမာချတယ်။တောင်းဝေကကြောင့်ဖြစ်တဲ့ဆုံးဖြတ်ချက်ပေါ့နော်။ဒါကလည်းပဲဒကာဓမ္မတို့ဦးဇင်းတို့ကိုယ်တိုင်နားလည်ခြင်းလေဆိုရင်ကိုယ်တိုင်တောင်းဝေကရဖို့မှဒါကလည်းနားလည်လို့ရမှာဟုတ်လား။အဲ့တော့တောင်းဝေကဆိုတာလည်းထိတ်လန့်စရာနဲ့တွေ့မှရတဲ့သဘောရှိတယ်။အဲ့တော့အထူးသဖြင့်တံဝေကကိုရစီတာကတော့တည်ခြင်းတရားပါပဲနော်တည်ခြင်းတရားကိုတခင်းနီးနီးကပ်ကပ်မြင်မယ်ဆိုလို့ရှိရင်တံဝေကမရပါနဲ့လို့ပြောလို့မရဘူးတံဝေကရဖို့ရပါအခုဘုရားတော်ကတခင်းတော်ကြာမြန်တည်တော့မလားဆိုတော့အောင်သူ့မှာတည်ခြင်းတရားရဲ့ချင်းချောက်တာကိုခံရတော့တံဝေကအပြင်းထန်ရတော့ဆုံးဖြတ်ချက်ချတယ်ဘယ်နဲ့ဆုံးဖြတ်ချက်ချလို့ဆိုတော့ထိလန်စည်းစိမ်ကိုတာကြီးဩရတကိုအပ်ပြီးတော့ငါဟောဒီတည့်ရဥယျာဉ်မှာငါတကိုယ်ကြီးမြင့်မြတ်ဆင်ကျယ်တဲ့အကျင့်ကိုကျင့်မယ်လို့အဲ့လိုသူဆုံးဖြတ်ချက်ချတယ်။ချပြီးတော့သူ့ရဲ့သားကိုခေါ်ခေါ်ပြီးတော့ဗာပြောတယ်ဆိုတော့ဟာကမဲတော်ကတော့ဟောဒီတည့်ရဥယျာဉ်ထဲမှာဟိုတိုးကိုအဝေးကြီးထွက်တာမဟုတ်ဘူးနော်။သူ့ရဲ့တည့်ရဥယျာဉ်ထဲမှာပဲထွက်တာ။အဲ့ဒီတည့်ရဥယျာဉ်ထဲမှာရတိဝဲဝတ်ပြီးတော့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဓမ္မဝိရတရား၄ပါးကိုစီးနင်းပြီးတော့ငါမြင့်မြတ်မြတ်မြတ်ဆင်ကျယ်ကျယ်ပဲနေတော့မယ်ဒါကြောင့်ဒီနေ့ရှိနေကိုငါသားသိမ့်ပိုက်ပြီးတော့ယူရှိဒါပေမဲ့လို့မင်းလည်းပဲအဖေတို့ဆပင်ဖြူတချောင်းပေါက်လို့ရှိရင်ဟောဒီတရက်ဥယင်ထဲမှာတော့ထွက်ပြီးတော့မြတ်တော်အချင်းကိုကြည့်ရပါငါချက်မှတ်ခဲ့တဲ့မြင့်မြတ်တဲ့လမ်းစဉ်ကိုမင်းဖြတ်မပြစ်ရနဲ့လို့အဲ့ဒါလိုမှားပြီးတော့မှထွက်သွားတာဘုရားတော်ကဟုတ်လားအဲ့လိုဘုရားတော်ကတရက်ဥယင်ထဲထွက်ပြီးတော့ဇမဝိဟာရတရား၄ပါးကိုရှင်းပြတော့သားကြီးကမလုပ်နဲ့ရှင်မင်းလုံးရစ်တာပေါ့အဲ့ဒါဘုရားသောင်းကအဲ့ဒီမှာသူမြတ်မဝိရတရား၄ပါးကိုရှင်းပြတယ်လူတိုင်းသိတယ်နော်မေတ္တာကရုဏာဝိရိယဥပေက္ခာဟုတ်ရဲ့လားတတ္တဝါတို့ရဲ့ကောင်းကျိုးနဲ့ချမ်းသာကိုလိုလားတာကမေတ္တာတတ္တဝါတွေကိုဆင်းရဲဒုက္ခကနေလွတ်သွားစေချင်တာကလွတ်မြောက်သွားစေချင်တာကကရုဏာဟုတ်လားရှင်ရဒုက္ခကလွတ်မြောက်သွားစေခြင်းတည်းဆိုတဲ့နေရာမှာလည်းပဲရှင်ရင်းနေတဲ့ဒုက္ခိတတ္တဝါတွေကိုမြင်တဲ့အခါမှာကရုဏာတရားမဖြစ်ဘူးလားဖြစ်တယ်နော်ကရုဏာတရားအလိုလိုကိုဖြစ်တယ်ပင်ကွာဖြစ်နှလုံးစိတ်ဝင်နှုတ်ညက်တဲ့ပုံစံတွေမှာလေရှင်ရင်းနေတဲ့ပုံစံကိုမြင်လွတ်ပါစေဒီဒုက္ခကလွတ်သွားပါစေဒီနေရာမှာကရုဏာတရားကိုကြည်ကြင်ပြန့်ပြန့်ပြည့်တတ်ပေါင်းသူတော်ကောင်းတို့ပွားများတတ်စေဖို့အတွက်ဟောရှင်ရင်းဒုက္ခရောက်နေတဲ့လူကိုမြင်ရင်ကရုဏာဖြစ်တယ်ဆိုတဲ့စကားကိုထောက်ပြီးတော့အလုံးသောတတ္တဝါတွေဒီဆင်းရဲဒုက္ခရောက်နေတယ်ဆိုတဲ့အမြင်ရှိမယ်ဆိုရင်အလုံးသောတတ္တဝါတွေရဲ့ပုံမှာကရုဏာဖြစ်ဖို့ဖြစ်တယ်။ဆိုလိုတာကကိုကအခုလောလောဆယ်ကျန်းမာရေးကောင်းလို့စီစဉ်မှုသားတွေနဲ့ပြည့်စုံပြီးတော့တကယ့်ကိုပဲအားကျစရာကောင်းတဲ့အနေထားမျိုးပြည့်စုံနေတဲ့လူတွေကိုမြင်ရင်တနာတဲ့ကရုဏာတရားကဖြစ်ရမှာမဟုတ်ဘူး။ဘာလို့ကိုယ်စိတ်ထဲမှာသူကဆင်းရဲတဲ့လူလို့မှတတ်မှတ်ထားမယ်ကို။ဟုတ်လား။သူကပြည့်စုံနေတဲ့လူလို့လောလောဆယ်တော့အဲ့လိုမျိုးဖြစ်နေတယ်လို့ထင်ရတာကို။တကယ်စင်စစ်တတ္တဝါအားလုံးတို့ဒုက္ခိတတ္တဝါတွေကြည့်မယ်ဟုတ်လားအဲ့ဒီအမြင်ကိုမြင်တတ်ဖို့လိုတယ်အဲ့ဒီအမြင်ကိုမြင်တတ်မှလည်းပဲကရုဏာဘာဝနာဆိုတာပွားများလို့ရတာအဲ့တော့ဒကာတော်မတို့ဦးဇင်းတို့တတွေမှာဘယ်နဲ့ကြောင့်ဒုက္ခိတတ္တဝါဖြစ်ရသလဲဆိုတော့ဒုက္ခရောက်နေတဲ့အပိုင်းတွေအများကြီးရှိတာပေါ့ဗျာဟုတ်လားအင်းဘလို့မှမငြင်းနိုင်တာကတော့အင်မတန်ဆိုးတဲ့အခြေအနေတည့်ရစီတေချာတော့ဥတည်နေတယ်ဆိုတာဘယ်သူမှမငြင်းနိုင်ဘူး။နောက်ပတ်စံရှိတဲ့လူတွေလူချင်းချမ်းသာမှုမရှိဘူး။ဟုတ်လား။ဒီအရှင်ပြည်တဲ့လူတွေလူချင်းချမ်းသာမှုမရှိဘူး။ အင်မတန်ဆိုးဝါးတဲ့အခြေအနေကြီးတွေကိုဒါကဘာလို့ဦးဇင်းတို့ခန္ဓာကိုယ်ကြီးကဖြစ်နေလို့ဥတည်နေတာအပြည့်ပြည့်နဲ့ကျမရေးဖောက်ပြန်လာတော့မယ်ဟုတ်လားအပြည့်ပြည့်နဲ့သိခြင်းတရားနဲ့ရင်ဆိုင်ဖို့နေကတ်နေကတ်လာတယ်အဲအဲ့လိုသိခြင်းတရားနဲ့ရင်ဆိုင်ပြီးတဲ့နောက်မှာလည်းပဲဟောအကုသို့တရားတွေကိလေသာတရားတွေကရှိနေတာဆိုတော့အခက်မသိရင်နှလုံးမဲမှားရင်အပေလေးပါးကိုလည်းထုတ်ပြီးတော့ကြံသွားနိုင်သေးတယ်ဟုတ်ရလားတော့အဆင်မပြေတာတွေဒုက္ခရောက်နေတာတွေတတ္တဝါတွေကအများကြီးမရှိဘူးလားရှိတာပေါ့အခုအဆင်ပြေနေတယ်ဆိုတော့တို့လူတို့ရရတဲ့အမြင်နဲ့ပြင်ပြပန်းပန်းကြိုးစားနေကြရတဲ့လူတွေပဲများလာမှာဟုတ်ရဲ့လားအဲ့တော့မြင်တတ်မယ်ဆိုရင်တတ္တဝါတွေဟာတဏှာစရာလို့ပြောလို့မရဘူးလားရတယ်အဲ့ဒါလို့တဏှာစရာလို့မြင်မှလည်းပဲဒီဒုက္ခကလွတ်ပါစေဆိုတဲ့ကရုဏာတရားကရောက်လာမှာဟုတ်ရဲ့လားအေးဒါကရုဏာပေါ့နောက်မုရိဒာဆိုတော့မှလည်းတတဝါရီကြီးပွားချမ်းသာခြင်းကနေပြီးတော့ရှော့ကြမတော်ပါစီနေအစဉ်ပြေနေအစဉ်ပြေကြပါစီဟုတ်လားတနည်းအားဖြင့်တတဝါရီကောင်းကြီးပွားချမ်းသာတာကိုကြည့်ပြီးတော့စိတ်ထဲကဝမ်းသာတဲ့သဘောကိုဝိရိဒာလို့မပြောဘူးလားပြောတယ်သူကလည်းခက်တာပဲတော့သူကဘုဒ္ဓောခက်နေတယ်ပြည့်တဲ့တနာဖို့လွယ်တယ်ဝမ်းမြောက်ဖို့ခက်တယ်ဒါကကိုယ်ကိုယ်တိုင်လက်တွေ့ကျမှသိနိုင်တဲ့ကိစ္စဟုတ်လားတနာဖို့ဆိုတာလွယ်ပါတယ်ဝမ်းမြောက်ဖို့ဆိုတာခက်ပါတယ်ဒီအဲ့ဒါတဲ့ခက်တာကတော့ဥပေက္ခဖြစ်ဖို့ကဘူးပြီးတော့ခက်သေးတယ်ဥပေက္ခဆိုတာကဘာလဲဆိုတော့တတဝါတွေဆိုတာကောင်းတာလုပ်ထားရင်ကောင်းကြမှာပဲဆိုးတာလုပ်ထားရင်ဆိုးကြမှာပဲဒါဘယ်သူကမှပြုပြင်ပြောင်းလဲလို့မရဘူးကိုပြုတ်ထားတဲ့ကံအားတွေရောဆိုတော့တတဝါတွေဆိုတာစံစားနေကြရတာခံစားနေကြရတာလို့သိမြင်နားလည်ပြီးတော့အဲ့ဒီတတ္တဝါတွေရဲ့ချမ်းသာခြင်းဆင်းရဲခြင်းတွေမှာဝင်ပြီးတော့မပါခြင်းတော့ဟုတ်လားဒါသူတို့ကလည်းသူတို့ဖြစ်ကြတာပဲလို့ဘေးကနေပြီးတော့ဟိုဘာမှမသိဘဲနဲ့ဂယုမဆိုင်တဲ့သဘောနဲ့လက်လျူရှူတာမဟုတ်ဘူးနော်သိပြီးတော့မှလက်လျူရှူတာကိုလှုပ်ထားတယ်ဘူးဖြစ်ကြတာသိပြီးတော့ဘေးကနေတက်တက်တာတာနေတာဘာမှတတ်နိုင်တဲ့ကိစ္စမဟုတ်ဘူးလို့နားလေလားတကယ်လည်းမတတ်နိုင်ဘူးတော့ဒီကကြီးမှန်တယ်များလုံထာတာရဲ့အကျိုးဆက်ကိုလူတိုင်းလူတိုင်းအသေးသေးမသိမ့်ပြရမလားသိမ့်ပြရတာပေါ့ဆိုကြပါစို့ရာသုဒံဟောရာသုဘုတခုကျူးလွန်တဲ့ပုဂ္ဂိုလ်ကိုတရားရုံးကအပြစ်ပေးတာကိုကိုယ်ပါတတ်နိုင်တယ်ဘာမှမတတ်နိုင်ဘူးဟုတ်ရမလားအေးအဲ့လိုပဲကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုလည်းမပြည့်စုံပါစေနဲ့လို့ကိုတတ်နိုင်တယ်လားမတတ်နိုင်ဘူးအဲ့လိုမျိုးကိုကလောကရဲ့တဘာဝလောကရဲ့နိယာမကိုသိမြင်နားလည်ပြီးတော့ကိုလှုပ်ထားတယ်နဲ့ကိုရရတာပဲငါဘာပြုလို့မသက်မသာဖြစ်နေမှာလဲဆိုစိတ်ထဲကနေအဲ့ဒါလိုတွေးပြီးတော့လက်လျူရှုတဲ့သဘောတနည်းအားဖြင့်ပြောရတော့ဥပေက္ခဆိုတာအလဲအလတ်သဘောပါဟုတ်လားအလဲမှာယက်တည်နေတဲ့သဘောကိုဘက်အစွန်ကိုလည်းမရောက်ဘူးဒီဘက်အစွန်ကိုလည်းမရောက်ဘူးတရားမလို့ဦးဇင်းတို့ရဲ့စိတ်ကတိတ်ဆင်းရဲတဲ့ပုံစံတွေနဲ့တွေ့လို့ရှိရင်ဝမ်းနေတဲ့သဘောလေးတစ်ခါလေးဖြစ်တဲ့ပြအထူးသဖြင့်ဆင်းရဲတဲ့ပုံစံကကိုချစ်တဲ့ပုံစံဆိုလို့ရှိရင်ဝမ်းနဲ့ယုံမကဘူးစူးရင်တဲ့သဘောပူလောင်တဲ့သဘောမနေနိုင်မထိုင်နိုင်ဖြစ်တဲ့သဘောတော့မဖြစ်ဘူးလားအဲဒါအဆွမ်းကိုရောက်သွားတာဟုတ်လားသိချမ်းသာတဲ့ပုံစံတွေတွေ့မယ်ဆိုရင်တကယ်လို့အဲ့ဒီချမ်းသာတဲ့ပုံစံကကိုမုံတဲ့ပုံစံနဲ့ဖြစ်ခဲ့ပဲရှင်ဒီထဲမှာဘလို့နေမလို့မကျေနပ်ဘူးဟုတ်ရလားအေးအဲ့ဒါလိုမျိုးချမ်းသာတာတွေဆင်းရဲတာတွေနဲ့တွေ့လို့ရှင်စိတ်ကအဆွမ်းတွေကိုရောက်ရောက်သွားတာချစ်တာတွေမုန်းတာတွေနဲ့တွေ့ရင်စိတ်ကအဆွမ်းကိုရောက်ရောက်သွားတာဒါကြောင့်ချစ်တာလည်းမဟုတ်ဘူးမုန်းတာလည်းမဟုတ်ဘူးချမ်းသာတာလည်းမဟုတ်ဘူးရှင်ရင်တာလည်းမဟုတ်ဘူးသူကအင်မတန်အလဲအလတ်ကြတဲ့သဘောဟုတ်လားဥပေက္ခရဲ့အသေးပဲကအင်မတန်ကြည်ဝမ်းပါလေဇမောပိဟာရဥပေက္ခလည်းရှိတယ်ဝိပဿနာနဲ့ရှင်တဲ့ဥပေက္ခလည်းရှိတယ်ဥပေက္ခတွေမှာအမျိုးမျိုးရှိတယ်ဒါပေမဲ့ဒီနေရာမှာကဇမောဝိဟာရဥပေက္ခကိုပြောတာဇမောပိဟာရဥပေက္ခဆိုတာကချမ်းသာခြင်းရှင်ရခြင်းတတဝါတွေရဲ့ချမ်းသာခြင်းရှင်ရခြင်းဆိုတာသူပြုတ်ထားတဲ့ကံနဲ့သာလေဒါရိုက်သက်ဆိုင်တယ်လို့သိမြင်ပြီးတော့နေသာထိုင်သာရှိအောင်နေတဲ့သဘောပါပဲလွယ်လွယ်ပြောရရင်ဟုတ်လားအဲ့ဒါပါလေဥပေက္ခအဲ့လိုမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မဝိဟာရတရား၄ပါးနဲ့နေတော့ဥစ္စေတို့ဘုရားတော်ကြီးကဇာဘိညင်ရတော့ဆိုပါသူတို့လိုပြောရတော့ဟုတ်လားအဲ့ဒါဇာဘိညင်လက်ရှိနဲ့ဟောနေရဆံသွားတော့ဗြဟ္မရဆံသွားတဲ့အောင်သူ့ကိုပြောရမယ်ဟုတ်လားပြမရင်းသွားပြီးတော့ဖြစ်တယ်အဲ့ဒါနဲ့ဘုရားတော်ကတဏ္ဍစီနေပြီးတော့ပြမဖြစ်သူသားကလည်းပဲအဖြစ်လန်းစင်ကိုလိုက်ပြီဗျာဆယ်မျိုးတစ်ချောင်းပေါတော့သူကလည်းပဲအဲ့ဒီတရားဥယျာဉ်ထဲမှာထွက်ပြီးတော့ရတ္တောခြင်းကိုကျက်တယ်အ အဲ့လိုကျင့်တာဒီမှာသူကလည်းသူ့သားကိုသူ့အဖေကသူ့ကိုမှားတယ်လို့မျိုးမှားတာပါပဲ။ငါသားမင်းအဖိုးလည်းပဲဒီတရားဥယျာဉ်ထဲမှာမြတ်တော်ကျင့်ကိုကျင့်ပြီးတော့သူတော်ကောင်းကြီးအဖြစ်နဲ့ဇက်သိမ်းသွားပြီ။အဖေလည်းပဲအဲ့ဒီလမ်းစဉ်ကိုလိုက်ပြီးတော့အခုတရားဥယျာဉ်ထဲမှာသွားတော့မှာ။အဲ့ဒီတော့ငါသားလည်းပဲစပင်မျိုးတစ်ပင်ပေါက်လို့ရှိရင်မင်းစည်းစိမ်ကိုသားကြီးကိုအပ်ပြီးတော့မင်းလည်းပဲမြတ်တော်ကျင့်ကိုကျင့်ရတယ်လို့မှားတာ။ဟုတ်လား။သူတို့ကတပေါင်းတတန်းကဘလောက်ထိရှိတုံးဆိုတော့အရှင်မင်းဘုရားကလည်းတပေါင်း8400လောက်ကြာတယ်ဟုတ်လားထိတန်းစီးတယ်ယူပြီးတော့လက်ပြအုပ်ချုပ်တာကတပေါင်း8400လောက်ကြာတယ်မြတ်သောအကျင့်ကိုကျင့်ပြီးတော့နေလာကတပေါင်း8400လောက်ကြာတယ်တဲ့အဲ့ဒါ၄ဒီပေါ့နော်တပေါင်း8400ဒီဒီပေါ့အဲ့လောက်ကြာတယ်အဲ့ဒါလိုနဲ့ဘိုးစဉ်တောင်ဆက်ဟောတားစဉ်မြေးဆက်ပေါ့နော်အဲမိမိဘိုးဘွားတို့ရဲ့လမ်းစဉ်ကိုလိုက်လိုက်လိုက်လိုက်ပြီးတော့ဆင်မင်းမျိုးတစ်ပင်ပေါက်တိုင်းပေါက်တိုင်းတောထွက်တောထွက်ပြီးအစဉ်အဆက်တွေကိုများလာပြီပေါ့တက်တန်းတွေကိုကြာလာပြီပေါ့ဟုတ်လားအဲ့ဒါလို့လည်းနောက်တော့မဖြစ်လာလဲဆိုတော့ကိုကြီးတို့ဘုရားတော်ကြီးကသူ့မင်းသားလေးပြန်ပြီးတော့ဖြစ်တယ်မင်းသားလေးပြန်ဖြစ်တော့ဟောလက္ခဏာဖတ်ကြတယ်ပုံနာတွေဆိုရပါဆိုအဲ့လက္ခဏာဖတ်တော့သူတို့ကလည်းသိတယ်ဗျာမဆိုးဘူးလို့ပြောရပဲဘလို့လက္ခဏာဖတ်လဲဆိုတော့ခေါရီမင်းသားလေးဟာတဲ့တစ်ချိန်လုံးကမျက်သောအကျင့်ကိုစကျင့်ပြီးတော့တောစထွက်ခဲ့တဲ့မင်းပဲတဲ့နော်အခုအဲ့ဒီမျက်သောအကျင့်ရဲ့ဟိုအဆုံးဆုံးတော့မင်းပေါ့သူနောက်ဆုံးမင်းဖြစ်နေတယ်မျက်သောအကျင့်ကိုဒီမင်းပြီးလို့ရှိရင်နောက်ထပ်ဖြစ်လာတဲ့မင်းဒီကျင့်တော့မဟုတ်တော့ဘူးဒါကြောင့်မို့လို့သူစားခဲ့တဲ့မြတ်သောအကျင့်ကိုသူပဲအဆုံးသတ်နိုင်တယ်ဆိုပြီးတော့သူ့ကိုဘယ်လိုနာမည်ပေးလဲဆိုတော့နိမိမင်းသားလို့နာမည်ပေးတယ်။ဟောဦးဇင်းတို့ဇာတိစက်ပေါ်ထဲမှာနိမိဇတ်ဆိုတာပြည့်တယ်လို့ကြားလို့ရနော်။အဲ့ဒီနိမိမင်းသားပါပဲ။နိမိဆိုတာကအဓိပ္ပာယ်ကဦးဇင်းတို့လဲဘင်းမှာအပေါ်ကနေပြီးတော့တန်ကိုကြီးဖွင့်ထားတာမရှိဘူးလား။ရှိတယ်။အဲ့ဒီတန်ကိုကြီးဟာသူစားခဲ့တဲ့အစကိုသူကပဲသူ့အဆုံးလေးနဲ့ပြန်ဖိပြီးတော့ပြန်ဆက်ထားလိုက်။ဟုတ်လား။အစနဲ့အဆုံးနဲ့ထိသွားတဲ့သဘောပေါ့တပတ်နေရောနော်ဦးဇင်းတို့အခုဒီမင်းသားလေးကလည်းသူစခဲ့တဲ့မြတ်သောလမ်းစဉ်သူကိုယ်တိုင်လည်းမလုပ်ပါတော့အဆုံးသတ်ပါဒါကြောင့်သူ့ကိုနိမိမင်းသားလို့နာမည်ပေးတာအဲ့ဒီနိမိမင်းသားကျတော့သူကတော်တော်ထူးခြားတယ်ဘာဖြစ်လို့ဆိုသူကလူဘဝနဲ့နတ်ပြည်ကို9ရက်လောက်သူကနေရလာဘာဖြစ်လို့သူကလူဘဝနဲ့နတ်ပြည်ကိုရောက်သွားလို့ဆိုတော့သူကအိမတန်ဟောအချင်းမြတ်နဲ့ပြည်စုံတဲ့ဘယင်းကြီးတစ်ပါးအထူးသဖြင့်သူကိုယ်တိုင်အချင်းမြတ်နဲ့ပြည်စုံလို့ပြမကဘဲနဲ့တိုင်းသူကြီးသားကိုလည်းပဲအချင်းမြတ်နဲ့ပြည်စုံအောင်ဟိုရိုးရိုးသားသားဖြစ်မဲ့ပတ်ပတ်ဆင်းနေကြည်ကြည်နေတတ်အောင်သူကအမြဲတမ်းဆုံးပါတယ်ဒါကြောင့်သူတိုင်းကြီးကလူတွေတေးပြီဆိုလို့ရှိရင်လက်ဖြစ်တာများတယ်အဲ့ဒါလို့လက်ဖြစ်တာများတော့လက်ပိတ်တ်များလာတော့အဲ့ဒီလက်တွေကဒီမိမိမင်းကြီးဆုံးမလို့ဖြစ်လာတဲ့လက်တွေကတရားမင်းကြီးကိုအရေးချိုတာသူတို့ကျေးဇူးရှင်ဒီရှင်မင်းကြီးကိုလက်ပြီကိုပြင့်ပေးပါလို့ပြောတာဒီရှင်မင်းကြီးရောက်သူတို့လက်ပြရတယ်ပေါ့ဟုတ်လားအဲ့ဒါနဲ့မာတတိကိုထုတ်ပြီးတော့ဒီဦးဇင်းတို့ဘုရားကောင်းကြီးကိုလက်ပြီကိုပြင့်တာဗျပြင့်တော့ဟိုငရေကြီးကလည်းသွားတဲ့လမ်းကိုလိုက်မလားဓာတ်ရိုက်လက်ပြီကိုရောက်တဲ့လမ်းကိုလိုက်မလားလမ်းနှစ်လမ်းရှိတယ်ဘယ်လမ်းကလိုက်မလဲလို့မေးတာမေးတော့ဘုရားကောင်းကငါဘဝတုဒ္ဒရရှင်တယ်ငရေကြီးကသွားတဲ့လမ်းကိုငါ့ကိုပို့ပါအဲ့တော့အောစီရနော်အဲ့ဒါငရဲကြီးကနေပို့လာတယ်ပို့တော့အဲ့ဒါမတ္တိကဒီမြေကြီးတွေကနေခေါ်သွားတာပဲခေါ်သွားတော့မင်းကြီးကလည်းနည်းနည်းအိုက်မယ်နော်ဟောငရဲပြီးလို့ကြောင့်အိုက်မယ်လို့တော့အဲ့လိုပြောတယ်သိလားအဲ့ဒါနဲ့ငရဲဒုက္ခတွေကိုပြတယ်ဒါကတော့ဘယ်လိုအဖြစ်တွေကိုလှုပ်လို့အကုန်မေးတာပဲဘုရားလုံးဆိုတော့အမင်းများကလည်းထူတာပေါ့ဟုတ်လားအကုန်မေးတယ်ဒါကဘာဖြစ်လို့ဒီလိုဖြစ်လဲဒါကဘာဖြစ်လို့ဒီလိုဖြစ်လဲအဲ့ဒါတွေကိုအကုန်ဖြေတယ်အဲ့ဒါတွေကိုသူအကုန်မှတ်သားတယ်ပြီးတော့သူအော်တောင်ဝေကလည်းအကြီးကြီးရတယ်ပြီးတော့မှ gain အဲ့လိုဆိုရင်တော်တော့ပြီးငါ့ကိုနတ်စည်းစိမ်ဘက်ကနေပြီးတော့တစ်လက်ပြန်ပြီးတော့မောင်းပြဆုံးပြီးတော့အဲ့ဒီမှာနတ်စည်းစိမ်ကိုခံစားရတဲ့ပုံပုံလေးတွေ့တော့တယ်ပဲဒါကဘယ်လိုကောင်းမှုတွေကိုလုပ်လို့ဒီလိုဖြစ်တာလဲဒါကိုလည်းအကုန်မေးတာပဲမေးတော့မာတတိကလည်းအကုန်ရှင်းပြတယ်အဲ့လိုနဲ့တရားမင်းကြီးရောက်တော့ဟိုတရားတွေပါလေဟောပေါ့ခုနှစ်ရက်လောက်နေပြီးပြီဆိုတော့မှလူကြီးကိုပြန်တယ်လူပြည်ကိုရောက်ပြီဆိုတော့သူကပို့ပြီးတော့တိုင်းသူပြည်သားကိုတရားဟောတယ်။အဲ့ဒီကြတော့လက်တွေ့နဲ့သူကဟောတာပေါ့။ဟုတ်လား။သူတို့ရှေ့မှာပဲဘယင်းကြီးကလက်ပြည်ကိုကြွသွားတယ်လို့တိုင်းပြည်တိုင်းသူပြည်သားတွေကသိတယ်လို့ဆိုတယ်။ အဲ့ဒီတော့ယုံကြည်ကြတာပေါ့နော်ငရဲကိုဘလို့ဘလို့အလုပ်တွေလုပ်ရငရဲကိုရောက်လိုက်တယ်ဘာတွေဘာတွေလုပ်ရင်တော့လက်ပြေရောက်လိုက်တယ်ဒီလမ်းကတော့ဘာလမ်းဒီလမ်းကတော့ဘာလမ်းလို့အကျဉ်းများဖြင့်သုက္ကတိလမ်းဒုက္ခတိလမ်းကိုဖွဲ့ချင်းပြီးတော့ဘုရားကောင်းကြီးကဟောပြတာအဲ့ဒါကိုကျွန်တော်ပြီးတတ်တော့ဘယ်တော့အကျဉ်းတွေဝင်သိကျင်နေဆိုရင်တော့ဇက်ကြီး၁၀ဘွဲ့ကိုကြည့်ဖို့ကြည့်ဖို့ပဲရှိတယ်ဟုတ်လားနေပြီးဆက်တယ်အဲ့ဒီနေနေမင်းကြီးကလည်းစင်မင်းပြူတပင်ပေါက်ပြီးဆိုတော့သူ့ရဲ့သားကိုမှားပြီးတော့သူကလည်းတရေဥယျာဉ်ထဲမှာထွက်တာအဲ့တော့သူ့သားကဘယ်လိုလဲဆိုတော့ကလာရာစနကဟုတ်လားအဲ့ဒီကလာရာစနကကျတော့ဘုရားလောင်းနေရစံကတော့ပုံသွားပြီမလို့သူ့ခေါင်းမှာလည်းစင်မင်းပြူပေါက်လာပြီမလို့သူကတော့မထွက်တော့ဘူးညတ်တော့ကျင့်ဖို့မကျင့်တော့ဘူးဟုတ်လားအေးတန်းစစ်ရှင်မြန်လုံးသွားတာပေါ့သူကဟုတ်လားသူ့သားကိုသူ့တိမ်မပဲအပ်ခဲ့တဲ့သဘောပေါ့နော်အေးအဲ့ဒီမှာမြတ်စွာဘုရားကရှင်အနန္ဒာကိုပြောတယ်ဆိုတော့ချက်သားအနန္ဒာအဲ့ဒီတော့ကကလာရဇနကတိမြတ်သောမင်းတို့ရဲ့အစဉ်အဆက်မြတ်သောအလေးအကျင့်မကျင့်မဲနဲ့အဆုံးစွန်သောလူသားဖြစ်ခဲ့တယ်မြတ်သောအကျင့်ရဲ့အဆုံးစွန်သောလူသားသူ့လက်ထက်ကြမှာပဲမကျင့်တော့တာစီကံနေဖောက်ဖြတ်သွားတာပေါ့ဟုတ်လားအေးအခုငါဘုရားချမ်းမတ်တဲ့ဘက်ကင်ရှင်ပါအကျင့်မြတ်တရားကိုမကျင့်ဘူးဆိုရင်လည်းပဲသင်ချက်သားလို့ဒီငါဘုရားရဲ့အဆုံးစွန်သောလူသားတွေဖြစ်နေတယ်အဆုံးစွန်သောလူသားလို့ပြောတာအဲ့ဒီမှာဟုတ်လားအေးဟိုကလာရဇနကတိသူ့ဘာကမဲတော်တို့ရဲ့လမ်းစဉ်ကိုမလိုက်ဖဲနဲ့အဆုံးစွန်သောယောက်ျားဖြစ်ရတာဒီလောက်မနစ်နာဘူးဆိုတဲ့အဓိပ္ပာယ်ပေါ့အခုငါဘုရားချမ်းမတ်ချမ်းမတ်တဲ့ဘက်ကင်ရှင်ပါဆိုတဲ့လမ်းစဉ်အကျင့်မဲနဲ့ကျွတ်ချော်ပြီးတော့လွဲချော်ပြီးတော့သွားမယ်ဆိုရင်အဆုံးစွန်သောယောက်ျားဖြစ်နေတယ်။အဲ့ဒီအဆုံးစွန်သောယောက်ျားဖြစ်ရတာကအိုနစ်နာတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီငါဘုရားလောင်းဘုရားတော်ကချမ်းမတ်ထားတယ်။မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဒီမြမဝိဟာရတရား၄ပါးဆိုတာအဆုံးစွန်အာရှင်မြမကြီးရောက်ရမယ်ရှိတယ်။နော်စင်စစ်ဒီတန်တရားဝိစင်းရဲ့ကိုညီငွေ့ဖို့ရတယ်အဖြစ်နိုင်တယ်ညီငွေတရားကောင်းတဲ့ဘဝတန်တရားကိုညီငွေနိုင်တဲ့ဉာဏ်ပညာရအောင်မေတ္တာတရားသည်မစွမ်းဆောင်နိုင်ဘူးလို့ဆိုလိုတာဟုတ်လားတကယ်စင်စစ်ဘဝဆိုတာညီငွေတရားပဲသို့တော်ဒီမေတ္တာပွားနေုံညံ့တဲ့ညီငွေတယ်ဆိုတဲ့အမြင်မှကိုမရနိုင်ဘူးလို့ပြောတာစင်စစ်ဒီတန်တရားကြီးကိုမညီငွေနိုင်ဘူးတတ်မဲ့ခြင်းလည်းမကင်းနိုင်ဘူးတကယ်စင်စစ်ဘဝဆိုတာတတ်မဲ့ဆရာမကောင်းတဲ့အရာပေါ့ဘဝကိုတတ်မဲ့နေသေးတဲ့မြတ်ဒုက္ခတွေပဲတွေ့ရဒါကြောင့်ဘဝဒီတက်မဲ့ဆရာမကောင်းဘူးသို့တော့မေတ္တာတရားကိုပွားများနေုံညံ့တယ်တက်မဲ့မှုကင်းတယ်ဆိုတာဖြစ်သွားမှာမဟုတ်ဘူးဟုတ်ရဲ့လားဒါမေတ္တာတရားရဲ့တန်ဖိုးကိုအကဲဖြတ်နေတာနော်အေးဟောဆွဲလမ်းမှုကင်းမှာလည်းမဟုတ်ဘူးညီငွေမှာလည်းမဟုတ်ဘူးထူးသောဉာဏ်ချက်ဘဝရဲ့အကြောင်းကိုလည်းမှန်မှန်ကန်ကန်သိရမှာမဟုတ်ဘူးဟောဉာဏ်အစစ်လည်းပဲဖြစ်နိုင်မှာမဟုတ်ဘူးမေတ္တာတရားကိုမေတ္တာတရားတက်တက်ပွားများနေုံညံ့တယ်ဉာဏ်အထူးဆိုတာကိုမရနိုင်ဘူး။နိဗ္ဗာန်ကိုလည်းမျက်မှောက်မပြုတ်နိုင်ဘူး။ဒုက္ခအားလုံးလည်းချုပ်မသွားနိုင်ဘူး။ပြမဝိရတရားရဲ့တန်ဖိုးကိုပြောနေတာနော်။အခုဘုရားဖြစ်လာမှငါဘုရားထိုးထွင်းပြီးတော့သိမြင်ထားတဲ့ချမှတ်ထားတဲ့ဒီမဲခင်ရှင်ပန်းဆိုတဲ့လမ်းစဉ်ကတော့စင်စစ်ညီငွေခြင်းကလည်းဖြစ်တယ်။ညီငွေစရာကောင်းတဲ့ဘဝကိုအမှန်အတိုင်းညီငွေတဲ့ဉာဏ်ဖြစ်လာလိမ့်မယ်။စင်စစ်တက်မဲ့ခြင်းကင်းဖို့ရဖြစ်တယ်။ဘဝဆိုတာဘာမှတက်မဲ့စရာမကောင်းဘူးတက်မဲ့မယ်ဆိုရင်ဒုက္ခတွေပဲများလိမ့်မယ်အဲ့ဒါလိုတက်မဲ့ခြင်းကင်းရင်ဆိုတာကိုရကျင်တယ်ဆိုရင်ဘက်ကင်ရှိပါ့ကိုပွားများရမယ်လို့ဆိုလိုတာဟုတ်လားပြီးတော့ထူးသောဉာဏ်ဖြင့်လည်းသိလိမ့်မယ်နော်ပြီးတော့ကိလေသာခတ်သိမ်းချုပ်နှင်းပြီးတော့နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဆိုတဲ့အကျိုးတရားကိုလည်းရလိမ့်မယ်ဘက်ကင်ရှိပါ့မေတ္တာတရားနဲ့မပွားချဘူးလားပွားချတယ်မေတ္တာတရားကအဆုံးစုံဖြစ်ရင်ကျမကြီးရောက်ကြပဲညီငွေကိုလည်းမဖြစ်ဘူးတမဲကိုလည်းမဖြစ်ဘူးအတိညာဉ်ဒူးရဖို့လည်းမဖြစ်ဘူးကိလေသာငြိမ်းပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့လည်းမဖြစ်နိုင်ဘူးဘက်ကင်ရှိပါကြတော့အဲ့ဒါလို့မဟုတ်ဘူးအဲ့ဒါလေးအားလုံးဖြစ်နိုင်တယ်ညီငွေမဲ့တမဲချင်းခြင်းမဲ့ကိလေသာငြိမ်းမဲ့ဒုက္ခလေးချုပ်မဲ့နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုမဲ့ဒါကြောင့်ဒီဘက်ကင်ရှိပါအကျင့်မြတ်တရားဒီလာတဲ့သာသနာတော်မြတ်ကြီးမှာကောင်းတာတွေတဲ့ကောင်းတဲ့အရာလို့နားလည်ရပါဟုတ်ရဲ့လားအေးကောင်းတာတွေတဲ့ကောင်းတဲ့အရာဘာဖြစ်လို့လဲဆိုတော့ နောက်ဆုံးဒုက္ခအားလုံးကိုဏိဂုံးချုပ်ပြီးနိုင်တာဒီမဂ္ဂင်၈ပါးအကျင့်ပြတဲ့ညာဖြစ်လို့ပဲဟုတ်ရလားမဂ္ဂင်၈ပါးကိုမကျင့်မဲနဲ့ဒုက္ခငြိမ်းမယ်ဆိုတာဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးငြိမ်းတယ်လို့ထင်ရင်လည်းကိုယ်အထင်ပဲရှိမယ်ဟုတ်ရလားအမြဲထာဝရကောင်းသောဒုက္ခငြိမ်းရင်ဖြစ်ဘယ်နည်းနဲ့မှမငြိမ်းနိုင်ဘူးဒီမဂ္ဂင်၈ပါးအကျင့်မြတ်တရားတွေနဲ့ဒုက္ခတွေကိုငြိမ်းစေနိုင်တာအဲ့တော့မဂ္ဂင်၈ပါးအကျင့်မြတ်တရားဆိုတာကဘာတွေလဲဆိုတော့ပိဋကတော်ကတော်ကသိပြီးသားနော်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဒါကပညာမဂ္ဂင်၈ပါးပေါ့တမ္မာဒိဋ္ဌိဆိုတာကမှန်မှန်ကန်ကန်သိမြင်တာတမ္မာသင်္ကပ္ပဆိုတာမှန်မှန်ကန်ကန်ကြံစည်တာနော်ဘဝဟာမမြဲဘူးဒီရုပ်ဓာတ်နတ္တခန္ဓာ၅ပါးဟာမမြဲတဲ့သဘောတရားလို့သိမြင်တဲ့သမာဓိတိပေါ့ဒီသဘောတရားတွေဟာမမြဲတဲ့သဘောတရားတွေပဲလို့စဉ်ញင်သုံးသပ်နေတယ်ဆိုရင်ဒါသမာသင်္ကပ္ပပေါ့နော်အဲ့ဒါပညာဘက်ကနှစ်ပါးပေါ့ဟုတ်လားပြီးတော့ပါတော့သမာဝါစာသမာကမ္မန္တာသမာအာရှိဝါဒါကသီလဘက်ကသုံးပါးပေါ့နော်သမာဝါစာဆိုတာကတော့အပြစ်ကင်းတဲ့စကားကိုပြောတာပေါ့နော်သမာကမ္မန္တာဆိုတာကတော့အပြစ်ကင်းတဲ့အမှုကိုပြုတာပေါ့ဟုတ်လားသမာအာဇီဝဆိုတာကတော့အပြစ်ကင်းတဲ့အသက်မွေးဝမ်းကြောင်းကိုပြုမှုပေါ့သီလမဲ့ခင်သုံးပါးဟုတ်လားသတ္တခုမူကာမိတုကရှောင်းတာသမာကမ္မန္တဟုတ်လားလိညာတဲ့စကားဂုံတိုက်တဲ့စကားကြံထမ်းတဲ့စကားတိမ်ချင်းတဲ့စကားကရှောင်းတာကသမာဝါစာဟုတ်လားသမာအာဇီဝဆိုတာကတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့အသက်မွေးဝမ်းကြောင်းကိုမပြုဘူးပြီးတော့ဟောအသားတွေနဲ့ကုန်ကူလာလို့တည်ရည်နဲ့ကုန်ကူလာလို့အစိတ်တွေနဲ့ကုန်ကူလာလို့တိတ်ဆန်တွေနဲ့ကုန်ကူလာလို့လူကုန်ကူလာလို့ဒါမျိုးနဲ့အသက်ဘဝအကြောင်းကိုမပြူတာကိုသမ္မာအာဇီဝသီလမဂ္ဂင်တစ်ပါးနဲ့သုံးပါးငါးပါးရှိပြီနော်ဒါနောက်ပြီးတော့ပါလို့သမ္မာဝါယမသမ္မာတတိသမ္မာသမာဓိသမ္မာဝါယမဆိုတာကဘာပြောတာလဲဆိုတော့မှန်ကန်တဲ့ကြိုးစားအထုတ်ဖို့ပေါ့နော်ဩကုသိုလ်တရားတွေဖြစ်စီမယ်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်စီမယ်ဖြစ်ပြီးသားကုသိုလ်တွေပိုများအောင်ကြိုးစားမယ်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်စီဘူးဖြစ်ပြီးသားအကုသိုလ်တွေကိုပယ်နိုင်အောင်ကြိုးစားမယ်ဆိုပြီးတော့သမ္မဗဒံလုံးလဝရိယကိုသာပါခေါ်တယ်သမ္မာဝါယမဦးဇင်းတို့ဟိုတရားအထုတ်တဲ့ရှုတော်မှာနေကြည့်မယ်ဆိုရင်တော့ဒီတိတိနေတဲ့စိတ်ကလေးတွေကိုတစိတ်ပြီးတစိတ်ဆင်ဆက်မပြတ်ဖြစ်ပေါ်အောင်အထုတ်တဲ့သဘောကိုဒါသမ္မာဝါယမလို့ခေါ်တာပဲဟုတ်လားဆိုကြပါစို့နာဒီရမှာထိတာကိုတိအောင်ကြိုးစားရဆိုရင်လေဒီထိတဲ့သဘောလေးကိုတိအောင်နောက်ကနေတွန်းအားပေးနေတာထောက်ပံ့နေတာတိတဲ့စိတ်ကလေးကိုအစင်ပြတ်မသွားအောင်ကြိုးစားပေးနေတဲ့သဘောလုံးလအားဆိုင်ပေးနေတဲ့သဘောလုံးလထုတ်ပေးနေတဲ့သဘောကိုဒါပါခေါ်တော့သမာဝါယမလို့ခေါ်တာ။ဟောင်းနာပိနာမှတ်မယ်သို့မဟုတ်ထင်ရှားရထင်ရှားရကိုမှတ်မယ်ဆိုရင်ဒီမှတ်စိတ်ကလေးတွေအစင်ပြတ်မသွားအောင်တမှတ်ပြီးတမှတ်ဖြစ်ပေါ်လာအောင်ကြိုးစားတာကိုသမာဝါယမဟုတ်ရလား။ဒီသမဝါယမပြီးတော့ပါလေသမ္မာတတိသမ္မာတတိဆိုတာကအဲ့ဒီကိုထားတဲ့အာယုဒီအာယုကိုထင်ရှားအောင်တတိယနေတဲ့သဘောပေါ့ဟုတ်လားဒီအာယုကိုပုံဖော်ပြီးတော့ဟိုစိတ်ထဲမှာဟိုသိလိုက်တဲ့သဘောလို့အကြံဉာဏ်လည်းပြောလို့ရပါတယ်သမ္မာတတိဆိုတာဟုတ်လားအာယုကိုသိတဲ့သဘောပေါ့ဟုတ်လားအာယုကိုအမှတ်ရတဲ့သဘောပေါ့နော်အေးတတိပေါ့ဒါသမ္မာတတိပေါ့နောက်ပြီးတော့သမာသမာဓိသမာသမာဓိဆိုတာကတော့မှန်ကန်တဲ့တည်ကြည်မှုပေါ့မှန်ကန်တဲ့တည်ကြည်မှုဆိုတာကစိတ်ကပြန့်လွယ်နေတာမဟုတ်ဘဲနဲ့စူးစူးဆိုင်ဆိုင်ငြင်းငြင်းစင်စင်ဖြစ်နေတဲ့စိတ်သဘောတစ်မျိုးပေါ့နော်ဧကကတာပေါ့နော်ဦးဇင်းတို့ဗိဓမ္မာလို့ပြောရလို့ရှိရင်ဟုတ်လားအဲတစ်ခုတည်းသောအာယုံမှာငြိမ်းနေတဲ့စိတ်ပေါ့ဟုတ်လားအဲအဲ့တော့အဲ့ဒါကသမာဓိမဂ္ဂင်သုံးပါးသမာဝါယမရဲ့သမာတတိရဲ့သမာသမာဓိရဲ့အဲ့ဒီတော့မဂ္ဂင်၈ပါးကိုဘုရားတို့အနှစ်ချုပ်လိုက်တော့ပညာရဲ့သီလရဲ့သမာဓိရဲ့အဲ့ဒါကိုဘုရားတို့ကျင့်စဉ်အတိုင်းပြောမယ်ဆိုရင်တော့သီလသမာဓိပညာဟုတ်တာပေါ့သီလအရင်ရှိအောင်ကြိုးစားပြီးတော့သီလဘုံမှာဂူတည်ပြီးတော့သမာဓိပညာလို့ဖြစ်အောင်ကြိုးစားတာဟုတ်ရဲ့လားအေးအဲ့ဒီမဂ္ဂင်၈ပါးအကျင့်မြတ်တရားဆိုတာကိုမြတ်စွာဘုရားရဲ့သာသနာတော်မျက်မှန်တာနဲ့ပြည့်စုံအောင်ရနိုင်တာဟုတ်ရဲ့လားအဲ့ဒါကိုဘုရားသာသနာတော်မှာသူဖြစ်ကြတဲ့ပုဂ္ဂိုလ်တွေပြီးပြီးကျင့်သုံးနိုင်မှသာလျှင်ဒုက္ခခတ်သိမ်းချုပ်ငြိမ်းရာနိဗ္ဗာန်တရားကိုမျက်မှောက်ပြုနိုင်ကြပါဟုတ်လား နိဗ္ဗာန်ကိုမျက်မှောက်မပြုသေးခင်မှာလည်းပဲတရားမှားလို့ပြည်နှုတ်ကိုပူလောင်အောင်ဆင်းရဲအောင်နှိမ့်ဆက်တဲ့အလိုဆန္ဒတွေမကျင့်တတ်မှုတွေဟုတ်လားစိတ်ရဲ့ပူလောင်အောင်ရှုမြိတ်တဲ့ဒီကိလေသာတရားတွေတဖြည်းဖြည်းနေပြီးတော့လူဟာတသက်သာရရမှာဟုတ်ရလားအေးအဲ့ဒီတသက်သာရရတယ်ဆိုတာအင်မတန်အကျိုးကြီးတာပဲမေတ္တာကြောင့်တသက်သာရရတာနဲ့လည်းမတူဘူးဘာလို့လဲဆိုတော့အတိညာဏ်ကြောင့်တသက်သာရရတာကိုဟုတ်ရလားဒါကြောင့်မြတ်စွာဘုရားကမေတ္တာတရားထက်မဂ်ခင်ရှင်ပါအကျင့်မြတ်တရားဒီပို့ပြီးတော့ကောင်းနေသူကတော့အဆုံးဆုံးကောင်းခြင်းပေါ့သူတည်းကောင်းတာကတော့မရှိတော့ဘူးဘာဖြစ်လို့သူတည်းကောင်းတာမရှိတော့ဘူးလို့ပြောရလို့ဆိုသူသာနေနိဗ္ဗာန်ကိုရရှိတဲ့တည်းအကျင့်မြတ်တရားဖြစ်လို့ပဲဟုတ်ရလားဒါကြောင့်ဘေးသာကောင်းတော်ကောင်းတို့ဒုက္ခတကယ်ငြိမ်းရင်လည်းဆိုလို့ရှိရင်မဂ်ခင်ရှင်ပါအကျင့်မြတ်တရားကိုကျင့်မှသာလေဒုက္ခငြိမ်းရမှာဟုတ်လားကုဒကမတို့အရှင်တို့တွေတော့ကိုဉာဏ်ကလေးနဲ့တော့ကောင်းတဲ့ကောင်းအောင်လုပ်နေကြတာ။ကောင်းတဲ့ကောင်းအောင်လုပ်နေတာဆိုတဲ့ဇာတ်ကိုပဲသေချာစင်စစ်ကြည့်။နော်။ဆင်းရဲနေတဲ့နေအောင်လုပ်တာ။ဟုတ်ရမလား။ဒုက္ခနေတဲ့နေအောင်လုပ်တာ။ဒီလိုလေးလုပ်လိုက်တော့ကိုယ်ကောင်းသွားမယ်ထင်လို့လုပ်ကြတာကြီးပဲ။ကိုပညာလေးတဲ့ဆိုတာလည်းဒီရွယ်ချက်ပဲပေါ့လား။စီပွားရေးတွေလုပ်တယ်ဆိုတာလည်းဒါလို့မှကောင်းမယ်ထင်လို့လုပ်လိုက်ရတာပဲပေါ့လား။အေးဇာတ်ကွန်ပြောတာကွာဆာဒါပြောလိုက်ရင်ကောင်းသွားမယ်ထင်လို့ပြောလိုက်တာ။ဘာပဲလုပ်လို့ဘာပဲပြောပြောဘာပဲတွေ့တွေ့အခြေခံလူတွေမှာရွေးချယ်ကလေးရှိတယ်အဲ့ဒါပါလဲဆိုတော့ကောင်းတဲ့ကောင်းအောင်ဆိုတဲ့ရွေးချယ်နဲ့လုပ်တာဟုတ်ရလားအဲ့ဒါဒီတခါတလေအမတ်တမဲ့လုပ်တာတွေတော့ရှိတာပေါ့နော်စိတ်အရိုလိုက်ပြီးတော့ပြောတာဆိုတာတွေကတော့အဲ့ဒီရွေးချယ်မပါဘူးပေါ့ဟုတ်လားသို့တော့လူသားပီပီသားသားလုပ်ကြပြီးပြောရပြီးရှင်တော့ကောင်းတဲ့ကောင်းအောင်ဆိုပြီးတော့လုပ်ကြတာမဲ့ပေါ့လားအေးအဲ့တော့ကောင်းတဲ့ကောင်းအောင်တကယ်ရွေးချယ်နဲ့လုပ်မယ်ဆိုရင်ကောင်းတဲ့ကောင်းသွန်စေတဲ့နေရာမှာမဂ်ခင်ရှင်ပါဒီနာနဲ့ကောင်းတဲ့ကောင်းအောင်လုပ်တဲ့အရာတွေမှာအမျက်ဆုံးပဲဟုတ်ရလားဒါနသည်လည်းကောင်းတဲ့ကောင်းသွန်စေတယ်သူလည်းပဲမလွယ်ဘူးနော်ကောင်းတဲ့ကောင်းတယ်မေတ္တာကြတော့ဒါနထက်တော့ပိုပြီးတော့ကောင်းတဲ့ကောင်းတယ်မဂ်ခင်ရှင်ပါကြတော့နောက်ဆုံးအကောင်းဆုံးအရာလို့ပြောလို့မရဘူးလားရတယ်ဒါကြောင့်ဘိသာကောင်းတယ်တော့ဘာလို့ကောင်းတဲ့ကောင်းတဲ့အရာဆိုတာဘာကိုပြောတာလို့မဂ်ခင်ရှင်ပါအချင်းပြတရားကိုပြောတာနော်ဒါကြောင့်ဒါနဆိုတဲ့ကောင်းတာလေးလည်းပဲပြည့်စုံအောင်ကြိုးစားရမယ်ဒါနတဲ့ကောင်းတဲ့မေတ္တာတရားတွေကိုလည်းပဲအခါအခွင့်နဲ့နိုင်အချင်းယူပြီးတော့ကြိုးစားရမယ်အဲ့ဒီမေတ္တာတဲ့ကောင်းတဲ့မဂ်ခင်ရှင်ပါအချင်းပြတရားကိုလည်းပဲအချင်းယူပြီးတော့ကြိုးစားရမယ်ဟုတ်ရလားအေးအဲ့လိုကြိုးစားမှသာလေဒါကဘာလို့ဥစဉ်တို့တွေဒီကောင်းတာတွေထက်ကောင်းတဲ့အရာတွေနဲ့တစားတစားပြည့်စုံပြီးတော့နောက်ဆုံးဘုရားရဟန္တာတရားသူတော်ကောင်းကြီးကြီးချီးမွမ်းတဲ့အကောင်းဆုံးဆိုတဲ့နိဗ္ဗာန်ကိုရကြမှာပေါ့လားအေးဦးဇင်းတို့တရားဟောလားတဏှာကြီးနဲ့25မိနစ်တောင်ရှိတော့မယ်ဟုတ်လားတဏှာကြီးတောင်မေတ္တာပို့တာနဲ့ပါနဲ့ဆိုရင်ခွဲတောင်ခွဲတော့မယ်နော်အေးအခုတဏှာကြီးနဲ့မိနစ်20ကျော်သွားပြီဟုတ်လားအဲ့တော့တရားတွေကိုပြန်ပြီးတော့ချုပ်ကြည့်အောင်နော်ကောင်းတာတွေချင်းကောင်းတဲ့အရာပထမကောင်းတာကပါလေဒါနတရားဒါနတရားဒီတတဝါတွေကိုအများကြီးခြေလှယ်နိုင်နေအင်မတန်ထူးခြားတယ်ပေါ့ဟုတ်လားဒါကြောင့်ကောင်းတယ်အဲ့ဒီဒါနတဲ့ကောင်းတာဒီမေတ္တာတရားတနည်းသုံးပါဥဒရာဖြစ်ဟုတ်ရလားအဲ့ဒီမေတ္တာတရားတဲ့ကောင်းတာဒီမဂ်ခင်ရှင်ပါမေတ္တာတရားဒီမငြင်းငွေ့နေမငြင်းငွေ့နိုင်စေဘူးတမက်ဘူးမကင်းနိုင်စေဘူးဒုက္ခခတိမငြိမ်းနိုင်ခြင်းကိုနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ခြင်းကိုသူအလုံးသုံးဖြစ်ရင်ဓမ္မကိုပဲဟုတ်ရလားဒီမဂ်ခင်ရှင်ပါကြတော့မမကံကံငြိမ်းဝေးမမကံကံတပ်မမှုခင်မမကံကံလွတ်ရောက်ပြီးတော့မမကံကဒုက္ခငြိမ်းကြမှာဒါကြောင့်ကောင်းတာလေးတစ်ကောင်းတဲ့အရာနဲ့ပြည့်စုံအောင်ကြိုးစားနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့တရားဝေဓမ္မတမန်ကိုဆုံးသက်ကြရအောင်ဘဝတုသဗ္ဗမင်္ဂလတခန္တုသဗ္ဗတိဝတ္တံသဗ္ဗဗုဒ္ဓံဥပါဝေနတရာဒုက္ခိဘောတုတိဘဝတုသဗ္ဗမင်္ဂလတခန္တုသဗ္ဗတိဝတ္တံသဗ္ဗဓမ္မာဥပါဝေနတရာဒုက္ခိဘောတုတိဘဝတုသဗ္ဗမင်္ဂလတခန္တုသဗ္ဗတိဝတ္တံသဗ္ဗသံဃာဥပါဝေနတရာဒုက္ခိဘောတုတိတိသုမကံတိသယနာပိသံပေါင်းတောဘောင်းတို့သာတာအာလောကတတဝါအနန္တတို့အာ သဗ္ဗမင်္ဂလံလောကေလောကုတ္တရာကောင်းဆိုရမြမင်္ဂလာဝဝတိဘဝတုကောင်းဆိုအောင်လည်းသိဖြစ်တော်မူရပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာဆောင်ကျနေကြကုန်သောနာမိမိတို့ယမဆောင်ကျနေကြကုန်သောနာမိမိတို့ယောမိမိတို့ကဝမိမိတို့တဏ္ဍာမှာဆောင်ကျနေကြကုန်သောနာမည်နာကောင်းတာကောင်းတို့ကလည်းပဲလက်ခံတို့ကောင်းစွာမသိဆောင်ရှောက်တော်မူနိုင်ကြပါစေတည်းသာဝဗုဒ္ဓံဥပါဝေနကင်္ဂဝါလူသေးစုမကပွင့်တော်မူကြလေဆင်းသက်တော်ဗာပြည့်ရှင်ကိုယ်တော်မြတ်တော်ရဲ့ဘုဒ္ဓေဇောအာနုဘောတော်တို့ရောက်၎င်းသာဝဓမ္မဥပါဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပြည့်တည်ဟုဆိုသောစေတံတို့တရားတော်မြတ်တော်ရဲ့ဘုဒ္ဓေဇောအာနုဘောတော်တို့ရောက်၎င်းသာဝသံဃာဥပါဝေနမေကတံလေးရောက်ပဒတံတရားဟုဆိုသောရှင်တော်ရိယတမရှင်မြတ်တော်နှင့်တကားသီလဝတ္တမတိကိုပြင်သာကိုလုံးနဲ့ပြည့်စုံတော်မူကြတဲ့သဗ္ဗတိတန်ခါရှင်သောရှင်မြတ်ပေါင်းလူရဲ့တကုတ်တည်းဆိုအာနုဘောတော်တို့ရောက်၎င်းတရားလေးရောညပါဘေကမဆိုင်ချင်းရှိတယ်ချင်းရှိတယ်ဒုက္ခကိုစိတ်တပြားချမ်းမှချမ်းသာရရှိကြကုန်သည်ဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတတိ
ဆရာတော်ဗျာဘုရားသခင်တော်ယူသေးစွာရှောက်ထားအပ်ပါလိမ့်ဗျာဆရာတော်ဤသီလ